ဣတိဣဇဒံဝဝေဒနာတုဝေဒနာနုပတိဝိဟရတိဗိဓာဝဝေဒနာတုဝေဒနာနုပတိဝိဟရတိဣဇဒဗိဓာဝဝေဒနာတုဝေဒနာနုပတိဝိဟရတိဝေဒနာနုပဒနာကမ္မထံဖျားရှင်ကနော်ယုတ်ဒီဝရဏဥဆောင်တဲ့နန္ဒရားဒီကိုသိသိပြီးတဲ့အချိန်ခါမှာဣဇဒမှလည်းရူပကာယနာမကာယဗိဓမှကလည်းဗိဓမှလည်းရူပကာယနာမကာယဣဇဒဗိဓမှလည်းတစ်လှည့်စီခန့်တွတ်တွတ်ရူပကာယနာမကာယတွေကိုသိသိဖို့ပြချင်းညွှန်ကြားလိုက်အဲဒီလိုညွှန်ကြားပြီးတဲ့နောက်ပိုင်းနောက်တစ်ဆင့်မြတ်စွာဘုရားဘာထပ်ပြီးညွှန်ကြားတယ်သမုဒိယဓမ္မနုပါတိဝဝေဒနာတုဝိဟရတိဝယဓမ္မနုပါတိဝဝေဒနာတုဝိဟရတိသမုဒိယဝယဓမ္မနုပါတိဝဝေဒနာတုဝိဟရတိဝေဒနာရဲ့အာယုံဝေဒနာရဲ့မိယာယုတ်တရားတွေနေတကွဝေဒနာဥဆောင်နေတဲ့နန္တရားရူပကာယနာမကာယအဲ့ဒီနာရူပကာယနာမကာယဒီမှာအကြောင်းတရားတွေထင်ရှားဖြစ်ခြင်းကြောင့်အကျိုးရူပကာယနာမကာယအရင်ထင်ရှားဖြစ်ပုံအကြောင်းတရားတွေချုပ်ခြင်းခြင်းကြောင့်အကျိုးရူပကာယနာမကာယတွေချုပ်ခြင်းပုံအကြောင်းကျိုးနှစ်အလုံးတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုသိအောင်ရှုဖို့မြတ်စွာဘုရားဆက်ညွှန်ကြားတယ်ပုံစံတူပဲနော်နောက်တစ်ခြေမြတ်စွာဘုရားဘာဆက်ညွှန်ကြားလဲအာတိဝေဒနာဒီဝါပနာတတိပိစုပါတိတဟောတိယဝတိဝညာနာမတယပရိတိမတယသတိဖြင့်ဆက်ဟောတယ်အတိညာနဲ့မဝေဒနာပဲရှိတယ်သို့မဟုတ်ဝေဒနာဥဆောင်နေတဲ့ဝေဒနာနဲ့တကွာသောယုတ်တရားနတ်တရားအစုပုံသာရှိတယ်လို့ဒီအတိညာဆက်အောင်ရှုဖို့ညွှန်ကြားဘယ်ခါမှလဲလို့မင်းတော့ဘင်္ဂညာကနေစပြီးအထေပိုင်းဝိပဿနာဉာဏ်ဒီပါပဲနော်အဲဒီလိုရှုလိုက်တဲ့အချိန်ခါမှာနောက်ဆုံးဝိပဿနာဉာဏ်တို့ရဲ့အဆုံးနဲ့မညာပေါ်ခဲ့သို့အစဉ်စဉ်သောမညာအရိယာမေတ္တရာတို့ကဆံရဆံရကိရတာတွေကိုအကျွတ်မဲ့ပယ်တတ်လိုက်တဲ့အချိန်ခါမှာဘာဖြစ်မလဲအာနေတိတောဇာဝိဟရတိနာသကိဉ္စီလောကေဥပတိယတိယောဝေဒနာတဉ္ဇဉ္ခါရဝိညာဉ်ခေါ်တဲ့ခန္ဓာ၅ပါးတို့အပေါ်၌သဇွန်တခုသောဥပဒနဲ့ခန္ဓာ၅ပါးတို့အပေါ်၌ဘယ်ခန္ဓာအပေါ်မှာငါပဲငါဟာပဲငါရဲ့အတ္တပဲဆိုတဲ့တဏ္ဍမာနဒိဋ္ဌိတို့ဖြင့်မိတွဲပြီးမနေတော့ဘူးတဏ္ဍဇွဲ့မာနဇွဲ့ဒိဋ္ဌိဇွဲ့အဇွဲ့ဒီအလုံးပြုတ်သွားလိမ့်မယ်ဣဟောခောဘိခွေဝေဒနာသူဝေဒနာနုပတိဝိဟရတိသင်္တယံတို့ဝေဒနာနုပါဒနာတိပ္ပံကိုပွားခြင်းဒီတိုင်းပွားရတယ်ဒီလိုဘုရားရှင်ကအညီကုန်းချုပ်ထားတယ်နော်ကဲဝေဒနာနုပါဒနာပြီးတော့ဘုရားရှင်ကစိတ်တဏုပါဒနာတတိပ္ပံဆက်ဟောပါတယ်သရကံဝါစိတ်တံသရကံစိတ်တံဒီပါဇာနာတိဝိဒရကံဝါစိတ်တံဝိဒရကံစိတ်တံဒီပါဇာနာတိသတိဖြင့်စိတ်ဆက်၆မျိုးဟောထားတယ်ရာဂနဲ့ရှင်တဲ့စိတ်ရာဂကင်းနေတဲ့စိတ်ဒေါသနဲ့ရှင်တဲ့စိတ်ဒေါသကင်းတဲ့စိတ်မောဟနဲ့ရှင်တဲ့စိတ်မောဟကင်းနေတဲ့စိတ်သတိဖြင့်စိတ်၁၆မျိုးဟောထားပါတယ်အဲ့ဒီ၁၆မျိုးကဘုန်းကြီးတို့အဘိဓမ္မာပညာရှိနေတဲ့အဘိဓမ္မာဉာဏ်ပညာမျက်စိရှိတဲ့အဘိဓမ္မာအသိအတဲ့သင်မှုတဲ့ပုဂ္ဂိုလ်တွေဆိုရင်တော့လောကီစိတ်စိတ်တွေအလုံးပါတယ်လို့ပြောလိုက်ရင်နားလည်သွားတယ်နော်အဲ့တော့ဒီစိတ်စိတ်တွေလောကုတ္တရာဖြစ်တဲ့စိတ်စိတ်တွေကတော့ဝိပဿနာဉာဏ်ကြီးအရှုကအယုံမဟုတ်သေးဘူးဘာကြောင့်လဲမရသေးတာလဲဒီကြောင့်ဝိပဿနာဉာဏ်ရှုရမယ်တရားတွေမဟုတ်တာကလည်းဒီကြောင့်အဲ့ဒီအကြောင်းကြောင့်သူကဝိပဿနာစဉ်းနေမှာမပါဘူးဝိပဿနာဉာဏ်ရဲ့အကျုပ်ကအယုံစင်းနေမှာမပါဘူး။လောကီစိတ်စိတ်တွေပဲအကယ်၍မိမိတို့ကဇာတမပတ်၈ပါးလုံးရရှိခဲ့ရင်သုဇာတမပတ်၈ပါးလုံးအကုန်လုံးထည့်ရှုရမှာ။သို့တော့ဒီလောကီစိတ်စိတ်တွေထဲမှာရှင်ကျဲအပြင်းတော့မဟာကရိယာစိတ်တို့ဟတိတုပ္ပစိတ်တို့ရူပဝဆရကရိယာစိတ်အရူပဝဆရကရိယာစိတ်အဲ့ဒီကရိယာစိတ်တွေကိုတော့ရှင်ကျဲအနည်းငယ်ထားရပါတယ်။ဘာဖြစ်လို့လဲ။အဲ့ဒီကရိယာစိတ်များကယဟန္တာရှင်မြတ်တို့ရဲ့သန္တမာတာဖြစ်နေတဲ့စိတ်ဖြစ်ခြင်းကြောင့်မိမိတို့အနည်းနဲ့ထည့်ရှုဖို့မလိုပါဘူးနော်။အဲ့တော့လောကီစိတ်တသိတဲ့ကိုရှုရမယ်ဆိုတော့ထိုရှုရမယ့်ပုဂ္ဂိုလ်ဒီစိတ်တစ်ခုတည်းရှုရမလားဆိုတော့လည်းမဟုတ်ပါဘူးနော်။ဒါတော့ဒီစိတ်ကိုရှုရမယ့်ပုဂ္ဂိုလ်ဒီပရိဂိတေရူပကမ္မထာနိယုတ်ကုမထံကိုသိသိထားပြီးဖြစ်ရမယ်။ဒါတော့စိတ်တန်ဥပဒနာတတိပ္ပံကိုပွားများမယ့်ပုဂ္ဂိုလ်ဒီယုတ်တရားကိုရှုထားပြီးဖြစ်ရမယ်ဆိုတဲ့ဒီစည်းကမ်းကိုပထမလိုက်နိုင်ရအောင်။ယုတ်တရားတွေကိုရှုတဲ့ရင်အဲ့အတွက်ဘာလို့လဲ။သမာဓိတစ်ခုခုထူထောင်ရမယ်။ဥပ္ပစရသမာဓိသို့မဟုတ်အပ္ပနာသမာဓိခေါ်တဲ့ဇန်သမာဓိတခုခုတော့ရအောင်ရှုစွာထူထောင်ရတယ်။သမာဓိထူထောင်ပြီးတော့ယုတ်ကိုသိသိတယ်။ယုတ်သိသိပြီးတဲ့အချိန်ခါမှာသုံးတော်ကောင်းကနံပိုင်းကိုကူးတော်မယ်ဆိုရင် ဝေရဏကနိစ္စမသိသိလို့ပဲအတိစိတ်ဝိညာဉ်ကနိစ္စပြီးတော့နန္ဒရီကိုသိသိခြင်းနဲ့ဆိုရင်ထုတ်ဘုဂဝတိတသိတ္တနုပဒနာသတိပံကိုပြောတယ်လို့ခေါ်ရတယ်။အဲဒီသိတ္တနုပဒနာသတိပံပြောတဲ့ပုဂ္ဂိုလ်ကအတိစိတ်ဝိညာဉ်တစ်ခုတည်းရှုရမလားဆိုတော့မဟုတ်ပြန်ဘူး။နော်။ယတဝိညာဏံပကတံဟောတိသောနာကိဝလဝိညာဏမေဝဥပိသတိ။ဝိရိယမာနဝေရဏပိသင်္ဒရဏမာနသင်္ကြပိသိရိယမာနသီရဏ ဝိရဏမာနဝေရဏပိသင်္ဒရဏမာနသင်္ကြပိဝိဇရဏမာနဝိညာဏပိဥပိသတိတိဖတ္တပိစမေကေယေဝပရိကနာတိမမသမောထကရာတို့နော်ဒီကနိကေထကရာတို့မိသမဏိကမဟာသတိပရဏသုတ်တံထကရာတို့အထကရာဒီမှာပုံစံတို့ဖွင့်ထားပါတယ်။ဘာပြောတာလဲဝိညာဉ်ရှုတော်မဲ့ယောဂီပုဂ္ဂိုလ်အတိစိတ်ဝိညာဉ်တစ်ခုတည်းရှုရမှာမဟုတ်ဘူး။ဘာဖြစ်လို့လဲဒီအတိစိတ်ဝိညာဉ်ဒီ အသိစိတ်ဝိညာဉ်တခုတည်းတတ်တဲ့ဖြစ်နေသည်ကြောင့်မဟုတ်ဘူးတဲ့နော်ဒီအသိစိတ်ဝိညာဉ်နဲ့အလိုရှင်တွဲပြီးတော့စိတ်တေခဏတခုအတွင်းမှာအာယုံကိုတွဲထီတော့အခြင်းအပြင်ဖြစ်နေတဲ့ဖတ်တာအာယုံရဲ့အရတာကိုခန်းစားတတ်တဲ့ဝေဒနာအာယုံဘောတို့ရှင်းပဲစိတ်စရိတိသံယောတရားတို့ကိုရောက်အောင်စိတ်ဆုံးပေးတတ်တဲ့စေတနာအာယုံကိုပိုင်းခြားမှတ်တတ်တဲ့တင်ညာပေါင်းလိုက်တော့ဖတ်တာဝေဒနာတင်ညာစ ဖတ်တာလေငါးကုံမြောက်ရှိတယ်ဖတ်တာပစ္စမကတရားတွေကိုသိသိပါတဲ့တနည်းတော့ရှင်ဘက်စိတ်စလေးအကုန်လုံးကိုသိသိပါလို့ဆိုလိုပါတယ်နော်ဒီတော့စိတ်တန်ဥပဒနာတတိပံပွားမဲ့ပုဂ္ဂိုလ်ဒီနံပါတ်1ဘာဖြစ်ရမလဲသမာဓိတစ်ခုကိုထူထောင်ထားပြီးဖြစ်ရမယ်နံပါတ်2ယုတ်ကမ္မထံသိသိထားပြီးဖြစ်ရမယ်နံပါတ်3စိတ်နဲ့ရှင်ဘက်စိတ်စလေးအကုန်လုံးကိုရှုရမယ်ရှုတဲ့အခါမှာစိတ်တို့ရဲ့နိယမလမ်းကြောင်းအတိုင်းဖြစ်နေတဲ့ဓမ္မတာအတိုင်းလက်ရှုရပါတယ်ဝိသိစိတ်ရှိရင်ဝိသိနိယမအတိုင်းဝိသိမုတ်စိတ်တွေရှိရင်လည်းဝိသိမုတ်စိတ်နိယမအတိုင်းဖြစ်နေတဲ့စိတ်စိတ်တွေကိုလိုက်ရှုရပါတယ်။ဒီနိယမစိတ်တဏိယမလမ်းကြောင်းအတိုင်းဖြစ်နေတာကဥမာသကုဒ္ဒရဝိသိမှာအတိမဟာတယဝိသိဖြစ်ခဲ့မယ်ဆိုရင်ပြစ္ဆဒ္ဒရဝဇ္ဇသကုဝိညာဉ်သံပရိစ္ဆေသန္တိရဏဥဒ္ဓောဇောဒ္ဒရာယုံဝိညာဉ်မြင့်တိလက်ခံဆုံးစံဆုံးဖြတ်ဇောဒ္ဒရာယုံသတ္တိဒီပုံစံအတိုင်းဖြစ်ရှင်းတော့ကမောကမဖြူဓမ္မတာမရှိဘူးမရှိတော့သူတို့ဖြစ်သွားတဲ့ပုံစံအတိုင်းသာလိုက်ပြီးသိစီရပါတယ်နော်သိစီတဲ့အပိုင်းမှာလည်းအသိစိတ်တခုတည်းလားဆိုတော့မဟုတ်ဘူးရှင်းပဲစိတ်တည်းတည်းအကုန်လုံးသိစီရအဲဒီလိုသိစီမှုလုပ်ငန်းရအောင်မြင်ပြီဆိုရင်ရှေ့တစ်စက်တက်ပြီးပြုလို့ရမယ်လုပ်ငန်းခွင့်ကိုဘုရားရှင်ကပဲလို့ဟောလဲဣတိဣဇာတဝါစိတ်တေစိတ်တ ानु ပတိဝိဟရတိဗိဒ္ဓဝါစိတ်တေစိတ်တ ानु ပတိဝိဟရတိဣဇာတဗိဒ္ဓဝါစိတ်တေစိတ်တ ानु ပတိဝိဟရတိဣဇာတဗိဒ္ဓနှစ်ဌာနလုံးမှာစိတ်ဥစိတ်ကိုအုံမှု၍ယုတ်နံတို့ကိုသိသိဖို့ရန်ဘုရားရှင်ညွှန်ကြားလိုက်နော်အဲဒီလိုညွှန်ကြားပြီးတဲ့နောက်နောက်တစ်ရက်ဘုရားရှင်ပါဋ္ဌညွှန်ကြားလဲသမုဒိယဓမ္မ ानु ပါတိဝါစိတ်တသမေဝိဟရတိဝယဓမ္မ ानु ပါတိဝါစိတ်တသမေဝိဟရတိသမုဒိယဝယဓမ္မ ानु ပါတိဝါစိတ်တသမေဝိဟရတိဝိဇာတနာဥပဒါသင်္ခါရကံအစရှိတဲ့အကြောင်းတရားတွေထင်ရှားဖြစ်ခြင်းကြောင့်အကျိုးစိတ်တရားသို့မဟုတ်စိတ်ဥဆောင်နေတဲ့စိတ်ကိုအုံမှုပြီးသိသိထားတဲ့ယုတ်တရားနန္တရားတွေထင်ရှားဖြစ်ပုံအဝိဇ္ဇာတနာဥပါဒသင်္ခါရကံအစရှိတဲ့အကြောင်းတရားတွေချုပ်ငြိမ်းသွားခြင်းကြောင့်စိတ်အကိုအုံမှုပြီးသိသိထားတဲ့ယုတ်တရားနန္တရားတို့ရဲ့ချုပ်ငြိမ်းပုံတွေကိုမြင်အောင်ရှုပါဒီလိုသက်ပြီးညွှန်ကြားထားတယ်နောက်တစ်ခုအကြောင်းကျိုးနှစ်အလုံးတို့ရဲ့အနိစ္စသဘောဒုက္ခသဘောဖြစ်ပြီးပြည့်နေတဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုလည်းမြင်အောင်ရှုပါဆိုပြီးမြတ်စွာဘုရားဆက်ညွှန်ကြားထားပါနော်နောက်တစ်ဆင့်ပါညွှန်ကြလေအတိစိတ်တန်ဒီဝပဏတတတိပိစုပါတိတာဟောတိယဝဒေဝညာနာမတ္တယပရိသတိမတ္တယစိတ်ကလေးသို့မဟုတ်စိတ်ဥဆောင်နေတဲ့ယုတ်တရားနဲ့တရားအစုပုံသာရှိတော်တယ်ပရမတ္ထသစ္စာနှစ်ဘက်ကိုလုံးဝပြည့်ဝင်သွားပြီသဝိကခေါ်တဲ့သန္တန္တရတိလုံးလုံးမရှိဘူးယုတ်သဘောတက်တဲ့နန္ဒဘောတက်တဲ့စေဥဆောင်နေတဲ့ယုတ်တဘောတက်တဲ့နတ်တဘောတက်တဲ့သာရှိတော့တယ်လို့ဒီလိုအသိဉာဏ်မြင်သိတဲ့အောင်ရှုပါဒါကဘင်္ဂဉာဏ်ကနေစပြီးအထက်ပဲဝိပဿနာဉာဏ်ဒီကိုဆွေးလို့ပါတယ်အဲဒီဝိပဿနာဉာဏ်ဉာဏ်ကြက်လာတဲ့အခါဝိပဿနာဉာဏ်တို့ရဲ့အဆုံးနဲ့အရိယာမဉာဏ်ဤအစဉ်စဉ်ပေါ်ခဲ့ရင်ထိုမဉာဏ်တို့ကဆိုင်ရဆိုင်ရကိလေသာတွေကိုအကျုံးမဲ့ပယ်တတ်လိုက်တဲ့အခါဘာဖြစ်မလဲအနိတိတောသဝိရတိနာသကိဉ္စီလောကေဥပါတိယတိယုတ်ဝိရဏတိညာသင်္ခါရဝိညာဉ်ခေါ်တဲ့ဇုံတခုသောဥပါဒနဲ့ခန္ဓာငါးပါးတိဟုသောလောက၌ငါငါဟာလို့ငါပဲငါဟာပဲငါရဲ့အတ္တပဲလို့ဒီလိုတဏှာမာနတိတို့ဖြင့်ဆွဲလန်းနေတဲ့အစွဲဟုသမျှတစ်ခုမှမရှိတော့ဘူးအလုံးပြုတ်သွားမယ်အစွဲပြုတ်သွားပြီနော် Yunga bhikkhave saite saitanu pati viharati Chitayanto saitanu pati nadri phrangu bhoyan titayin bhoyare Dilo piyaka hoa Chaka sikhan tamma chak dhiru No? Kya nadakku dhamma nupati nadri phrangu bhoyan mara Nivrana bhoyan, khanda bhoyan, ayarana bhoyan, bhoyan bhoyan, tisa bhoyan Sabira abhanyi nga bhoyan kwe bhi hoa thapare Eri abhanyi nga bhoyan maa dhakra siyaranga nani phoyan thapare Pathama ni karo Phanda ko oum bho bhiro Nandiya yodhya dekho tenzi bhi Jandiya go shafwe bhi jandiya ni dekho Tho yod nandiya go vipadana shubha bongo Nyon cha vyata lode adra di dhamari vipadana Tati vran brahma bhaing go khor Aido any point ya nane shiuza bhyo jaya no Phanda tenshare bhogo ka Adi zima phanda tenshare bhogo ka Phanda ka sa tenzi nai bhaare ka Nangamathan tenzi ni dhondi shire naga ဝေဒနာကစသင်းစီနေကဝေဒနာနုပါဒနာပါအကျုံးဝင်တယ်အတိစိတ်ဝိညာဉ်ကစသင်းစီတဲ့နိစ္စနေကစိတ်ဓာတုပါဒနာတတိပ္ပံမှာအကျုံးဝင်တယ်ခုဖတ်တာကနေစပြီးသင်းစီတဲ့နိစ္စနေကဓမ္မနုပါဒနာတတိပ္ပံမှာအကျုံးဝင်သွားတယ်ဝင်တဲ့အချိန်ကကြတော့ဒီဖတ်တာကနေစပြီးတော့နန္တရားတွေကိုသင်းစီတော့မဲ့ပုဂ္ဂိုလ်တွေထောပုဂ္ဂိုလ်ဘာလောက်ရမလဲခြေဥစွာနံပါတ်1သမာဓိတစ်ခုကိုထူထောင်ရအောင်နံပါတ် ရမယ်။လိုက်နာပြီးတဲ့အချိန်ကမှဖတ်တာကနေဖတ်တာကနေစပြီးဉာဏ်တရားတွေကိုသိကြတော့မယ်ဆိုရင်ဒီဖတ်တာဒီဖတ်တာတခုတည်းဖြိုးဓမ္မတာရှိသလားဆိုတော့မဟုတ်ဘူးတဲ့နော်။ယတဖတ်တော်ပကတော်ဟောတိသောဏပြေဝလာဖတ်တော်ဝဥပိစ္စတိဣနာတတိတိဝရမဏံအနုဘောမနဝေရဏပိသင်္ကရဏမနတိညာပိသီရိယမနသရဏပိဥဇရဏမနဝိညာဏပိဩဘိသတိတိဖတ်တာပိစမကေယေဝပရိက္ခနာတိဖတ်တာသင်္ကြတဲ့ပုဂ္ဂိုလ်လည်းဒီအာယုံပေါ်မှာအာယုံကိုတွေ့ထီတော့အချင်းအချင်းဖြစ်နေတဲ့ဖတ်တာလေးတစ်ခုတည်းသာဖြစ်နေတယ်မဟုတ်ဘူးသူဖတ်တာနဲ့အတူရှင်တွေ့၍ဒီစိတ်တခဏတစ်ခုအတွင်းမှာပဲဒီအာယုံရဲ့အရာတကိုခံစားတတ်တဲ့ဝေရဏအာယုံကိုမှတ်သားတတ်တဲ့သင်ညာအာယုံပေါ်တို့ရှင်မဲ့စိတ်စိတ်တံပြောတရားတို့ကိုရောအောင်စိတ်ဆုံးပိတတ်တဲ့စေရဏအာယုံကိုပိုင်းခြားပြီးယူတတ်တဲ့အာယုံကိုပိုင်းပိုင်းခြားခြားသိတတ်တဲ့ဝိညာဉ်ဖတ်တာဝေဒနာတင်ညာစေရနာဝိညာဉ်ခေါ်တဲ့ဒီဖတ်တာပိစမကဥဆောင်နေတဲ့နန္တရားတွေဖြစ်နေတယ်လို့ဒီလိုနှလုံးပိုက်ပြီးတော့ဖတ်တာပိစမကတရား၅ပါးဥဆောင်နေတဲ့နန္တရားတွေကိုအလုံးသိသိပါဆိုပြီးဒီလိုညွှန်ကြားတာဒီတော့ဒီညွှန်ကြားချက်အရာကြည့်မယ်ဆိုလို့ရှိရင်ကာယ ानु ဘာဒနာတတိပ္ပံဝေရဏ ानु ဘာဒနာတတိပ္ပံစိတ် ानु ဘာဒနာတတိပ္ပံဓမ္မ ानु ဘာဒနာတတိပ္ပံဆိုပြီးတတိပ္ပံ၄မျိုးခွဲပြီးဟောတော့လဲပဲကျင့်ရမယ်ရှုွက်ခြင်းတွေကအရှုကအာယုန်ခြင်းတွေကအတူတူပဲမဟုတ်ဘူးလားအတူတူပဲနော်ကဲရှင်းတဲ့တဲ့ပြီမြတ်စွာဘုရားပါဟောလဲဣတိဣဇာတံဝါဓမေသူဓမ္မ ानु ဘာတိဝိဟရတိဗိဓာဝါဓမေသူဓမ္မ ानु ဘာတိဝိဟရတိဣဇာတဗိဓာဝါဓမေသူဓမ္မ ानु ဘာတိဝိဟရတိဣဇာတမှာလဲဖတ်တာဥဆောင်နေတဲ့ယုဒ္ဓမနန္ဒမနော်မိဒ္ဓမှာလည်းဖတ်တာဥဆောင်နေတဲ့ယုဒ္ဓမနန္ဒမဒီကိုကြီးဖန်မြတ်စွာထက်ကတက်ကသိသိဖို့ရဖျားရှင်ညွှန်ကြားတယ်အဲ့ဒီညွှန်ကြားပြီးတော့နောက်တစ်ဆင့်ဘာသက်ဆက်ညွှန်ကြားတယ်လဲသမုဒိယဓမ္မ ानु ဘာတိဝါဓမ္မေသူဝိဟရတိဝိယဓမ္မ ानु ဘာတိဝါဓမ္မေသူဝိဟရတိသမုဒိယဝိယဓမ္မ ानु ဘာတိဝါဓမ္မေသူဝိဟရတိဝိဇာရဏဥပဒံသင်္ခါရကံအစရှိတဲ့အကြောင်းတရားဒီထင်ရှားဖြစ်ခြင်းကြောင့်ဖတ်တာဥဆောင်တဲ့အကျိုးယုတ်တရားနန္တရားတွေထင်ရှားဖြစ်ပုံအဝိဇ္ဇာဒနာဥပါဒံသင်္ခါရကံအစရှိတဲ့အကြောင်းတရားတွေချုပ်ငြင်းခြင်းကြောင့်ဖတ်တာဥဆောင်နေတဲ့ယုတ်တရားနန္တရားတွေအကျိုးယုတ်တရားနန္တရားတွေချုပ်ငြင်းပုံတော်မီအောင်ရှုဖို့ဖျားရှင်ဆွံ့ကြတယ်အကြောင်းကျိုးနှစ်ရလုံးတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုလည်းမီအောင်ရှုဖို့ဖျားရှင်ညွှန်ကြားလိုက်ပါတယ်ရှင်းတဆင့်တက်ပြီးဗန်းညွှန်ကြားတယ်အဋ္ဌိဓမ္မဒီဝပဏ္ဏတတတိပိစုဖတိတဟောတိယဝဒီဝညာဏမတ္တယပရိသတိမတ္တယဓမ္မသဘောယုတ်ဓမ္မနန္ဒဘအကြောင်းဓမ္မအကျိုးဓမ္မသဘောတက်တဲ့ပဲရှိတော်တယ်ယောကြမိမပုဂ္ဂိုလ်တ္တဝလူနာမြမဆရာမရှိတဏ္ဍန္ဒရဆရာမရှိသဝိကခေါ်တဲ့အတိုင်းခဲအတုံးခဲတွေဆိုတာဘာမှမရှိတော့ဘူးနော်ပရမတ္ထဓမ္မတက်တဲ့ပဲရှိတော်တယ်ဆိုပြီးအဲ့ဒီအဋ္ဌညာဆိုင်အောင်ဘင်္ဂညာကလည်းစပြီးအထပိုင်းဥပဒဏ်ညာနေဆိုင်အောင်ရှုဖို့ဖြစ်ချင်းညွှန်ကြားလိုက်တယ်အဲ့ဒီညွှန်ကြားချက်အတိုင်းရှုလိုက်တဲ့အခါမှာဝိပဿနာဉာဏ်တို့ရဲ့အဆုံး၌မဉ္ဇဏီပေါ်လာမယ်။ဆင်ရဆင်ရမဉ္ဇဏီကဆင်ရဆင်ရကိလေသာတွေကိုအကျိုးမဲ့ပယ်တတ်လိုက်တဲ့အခါပါဖြစ်မယ်လေ။အနိတိတောဇာဝိဟရတိနာသကိစီလောကေဥပတိယတိ။ယောဝရဏတင်ညာတင်္ခါရဝိညာဉ်ခေါ်တဲ့ဥပါဒဏ်နဲ့ခန္ဓာငါးပါးဒီဟုသောလောကအပေါ်၌ဇွန်တကုံသောလောကအပေါ်မှာမှ ငါပဲငါဟာပဲငါရဲ့အတ္တပဲဆိုပြီးဒီလိုတဏမာနဒိဋ္ဌိတို့ဖြင့်ဆွဲယူခြင်းလုံးလုံးမရှိတော့ဘူးအဆွဲဒီအလုံးပြုတ်သွားလိမ့်မယ်ဒီလိုဟောထားတယ်ဧဝံခောဘိခဝေတမေသူဓမ္မ ानु ဘတ်တိဝိသရတိစိတ္တယံတို့ဓမ္မ ानु ဘတ်နာသတိပ္ပံပွားရင်ဒီတိုင်းပွားရတယ်လို့ဒီလိုဖြစ်ခြင်းကအနိဂုံးချုပ်ထားတယ်နော်ဒီတော့ဒီလိုအခုပြောခဲ့တဲ့စကားတွေကြည့်လိုက်ရင်ကာယ ानु ဘသနာတတိပ္ပံဝေဒနာ ानु ဘသနာတတိပ္ပံစိတ် ानु ဘသနာတတိပ္ပံဓမ္မ ानु ဘသနာတတိပ္ပံဆိုတဲ့ဒီတတိပ္ပံတရား၄ပါးပွားခြင်းဒီပုံစံတူမနေဘူးလားတူနေတယ်နော်ယုတ်ကအုံးမို့ပြီးတော့ယုတ်နန္ဒီသိသိအကြောင်းတရားကြွားဖွေပြီးအကြောင်းတရားနေတော့ကဒီယုတ်နန္ဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တင်ပြီးတော့ဝိပဿနာရှုရင်ကာယ ानु ဘသနာတတိပ္ပံလို့ခေါ်တယ်ဝေနာကအုံးမို့ပြီးတော့ယုတ်ဒီနန္ဒီသိသိပြီးတော့အကြောင်းတရားကိုရှာဖွေပြီးအကြောင်းတရားနေတဲ့ကွာဒီယုတ်နန္ဒီကောနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တင်ပြီးတော့ဝိပဿနာရှုခဲ့ရင်ဝေဒနာနုပါဒနာတတိပ္ပံလို့ခေါ်တယ်။စိတ်ကိုအုံးမို့ပြီးယုတ်ဒီနန္ဒီသိသိပြီးတော့အကြောင်းတရားကိုရှာဖွေလျက်အကြောင်းတရားနေတဲ့ကွာဒီယုတ်နန္ဒီကောနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တင်ပြီးတော့ဝိပဿနာရှုရင်သိဒ္ဓနုပါဒနာတတိပ္ပံကိုပွားတယ်လို့ခေါ်ရတယ်။ဖတ်တာကိုအုံးမို့ပြီးတော့အကြောင်းတရားယုတ်နန္ဒီကိုသိသိယုတ်နန္ဒီသိသိပြီးတဲ့နောက်အကြောင်းတရားတွေကိုရှာဖွေပြီးအကြောင်းတရားနေတဲ့ကွာဒီယုတ်နန္ဒီကောအနိစ္စဒုက္ခအနတ္တလက္ခဏာ၃တာတင်းပြီးတော့ဝိပဿနာရှုပွား၃တာခဲ့ရင်ဓမ္မ ानु ဘသနာတတိပ္ပံကိုပွားတယ်လို့ခေါ်ရတယ်။အဲဒါလောက်တင်လားဆိုတော့မကသေးပါဘူးနော်။သို့တော့ဒီနေရာမှာဒါသတိပ္ပံ၄ပါးအကြောင်းကိုခုလောက်ပြောလိုက်ရင်တော့နည်းနည်းနားလည်လိမ့်မယ်။အဲဒီလိုနားလည်တဲ့အတွက်ဥစဉ်တို့အာနာပါနရှုနေတဲ့ပုဂ္ဂိုလ်မှာကာယ ानु ဘသနာတတိပ္ပံကိုပွားတယ်လို့ပြောခြင်းကိုယ်တိုင်ကဟောထားတဲ့အတွက်ဒီမှာကာယ ानु ဘသနာတတိပ္ပံဘေပုံဘေပံဘေနိလအဖြစ်ပွားတယ်ဆိုတာလေးကိုထပ်ပြီးနည်းနည်းလေးပြောမယ်နော်ဝိသုဒိမေမဟာဒီကဒုတိယရဲ့ပထမရဲ့သမေတ္တ320မှာဖွင့်ထားတယ်နော်အနုဘသနာညာဏတိသမထဝတိနာနိမိတ္တသာအနုဘသနာဝိဘသနာဝတိနာအတ္တတဘတတေတ္တနိသိယံသကာယရူပံတိစိတ်တံတံတပြုဒ္ဓဓမ္မိသအရူပံတိဝါဝထပိတဝါနာမရူပသအနုဘသနာသအညာဏတထယထဝယထဘုဒ္ဓဝဘောတော်ဒီလိုဖွင့်ထားတယ်အရင်ဖွင့်ရကြည့်ပေါ့နံပါတ်1သမထပိုင်းမှာဆိုရင်အာနာပါနအလုံးကြည်လင်တော့ပါနေတဲ့အာနာပါနပြိပါကနမိတ်ကိုရှုနေရင်လည်းကာနုဘသနာတတိပ္ပံလို့မခေါ်ဘူးလားခေါ်တယ်ဒီလိုဆိုရင်အဲ့ကအလုံးကြည်လင်တော့ပါနေတဲ့အာနာပါနပြိပါကနမိတ်ကိုအာယုံယူပြီးတော့ဇန်သမာတိပရမဇန်သမာတိဒုတိယဇန်သမာတိတတိယဇန်သမာတိသရုတ်တဇန်သမာတိတွေကိုရအောင်ထူထောင်တာဟာကာနုဘသနာတတိပ္ပံကိုပွားတယ်လို့မခေါ်ဘူးလားခေါ်တယ်ဒီလိုဆိုရင်အဲ့ဒီလိုပွားနေတာသာသနာ့ရင်းတရားဟုတ်သလားမဟုတ်ဘူးလားမင်းဘယ်လိုဖြေမလဲသန္နာတွင်တရားပါနော်ဘယံကိုရံကရံကဟောထားတဲ့တရားပါနော်အရိကနေတစင့်တည်းပြီးတော့ခုနကဝိပဿနာပိုင်းရောက်သွားပြီဆိုလို့ရှိရင်အတ္တတပတ္တတဆိုတာကသိရိစတတ္တနဝကကလအတန်လင်းဂုဂုမြောက်ရှိတဲ့သိရိစယုတ်ကလတည်းရဲ့အပေါင်းစုပဲနော်အဲ့ဒီယုတ်တရားတွေတက်ခွဲသူယုတ်တရားတို့ရဲ့မိယဖြစ်တဲ့ကရဇကာယခေါ်တဲ့ဘူရိယဥပဒယုတ်တွေကိုတက်ခွဲပြီးယုတ်တရားသိသိရဒီယုတ်တရားကိုမိတော့ယုတ်တရားတွေကိုအာယုံယူပြီးဖြစ်ပေါ်နေတဲ့နန္တရားတွေကိုလည်းဆက်လက်သိသိရတယ်။အာနာပါနဇန်တရားတွေကိုလည်းဆက်လက်ဇန်နန္တရားတွေကိုလည်းဆက်လက်သိသိရတယ်။အဲ့ဒီယုတ်တွေနန္တွေကိုသိသိဖြူပေါ်နေတဲ့ဉာဏ်ကိုလည်းဘာဉာဏ်လို့ခေါ်လဲ။ကာယ ानु ဘသနာဉာဏ်။ဘာတတိပ္ပံလို့ခေါ်လဲ။ကာယ ानु ဘသနာတတိပ္ပံလို့ခေါ်ပါရဲ့နော်။ဒီတော့ကာယ ानु ဘသနာတတိပ္ပံဆိုတော့လေယုတ်တရားတက်တက်ဖြူပေါ်နေတဲ့တတိပ္ပံဟုတ်သလား။မဟုတ်ဘူး။ဝေဒနာ ानु ဘသနာတတိပ္ပံဆိုတော့လေဝေဒနာတစ်ခုတည်းတက်တဲ့ရှုနေတဲ့တတိပ္ပံဟုတ်သလားမဟုတ်ဘူးစိတ် ानु ဘသနာတတိပ္ပံဆိုတော့လေအသိစိတ်တစ်ခုတည်းတက်တဲ့ရှုနေတဲ့တတိပ္ပံဟုတ်သလားမဟုတ်ဘူးဓမ္မ ानु ဘသနာတတိပ္ပံဆိုတော့လေဖတ်တာဥဆောင်နေတဲ့စတိတ်တက်တဲ့ကိုရှုနေတာမျိုးဟုတ်သလားမဟုတ်ဘူးမဟုတ်တဲ့အတွက်ကြောင့်သဘောထက်ပြီးတော့နားလည်နှံ့ရေးအတွက်ဘုရားရှင်ကဓမ္မ ानु ဘသနာတတိပ္ပံမိမှအဲ့ဒီကာယ ानु ဘသနာတတိပ္ပံမှာအူမူပြီးဟောထားတဲ့ယုံတရားဝေဒနာ ानु ဘသနာတတိပ္ပံမှာဥမူပြီးဟောထားတဲ့ဝေဒနာတရားစိတ် ानु ဘသနာတတိပ္ပံမှာဥမူပြီးဟောထားတဲ့စိတ်တရားဓမ္မ ानु ဘသနာတတိပ္ပံမှာနိဝရဏအပိုင်းပေါ့အထူးသဖြင့်အဲ့ဒီအပိုင်းမှာဘုရားရှင်ကဖတ်တာကိုဥမူပြီးတော့ဟောထားတယ်နော်ဖတ်တာကိုဥမူပြီးဟောထားတဲ့စတိတ္တသင်္ခါရတရား50နဲ့တစ်လုံးကျမ်းပါတယ်ဒီတော့ကာယ ानु ဘသနာမှာကယုံ28ပါးကိုဥမူပြီးဟောတယ်ဝေဒနာ ानु ဘသနာကဝေဒနာစိတ် ानु ဘသနာကစိတ်ဓမ္မ ानु ဘသနာပထမပိုင်းနိဝရဏပပ္ပပိုင်းမှာကဖတ်တာဥဆောင်နေတဲ့စရိတ်50တလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်ဝေဒနာနဲ့ပေါင်းလိုက်ရင်ဓမ္မ ानु ဘသနာမှာဟောတဲ့စရိတ်50တလုံးနဲ့ဝေဒနာပေါင်းလိုက်တော့စရိတ်50လုံးသိသွားတယ်စိတ် ानु ဘသနာမှာဟောတဲ့စိတ်တွေနဲ့ထက်ပေါင်းလိုက်တော့စိတ်နဲ့ စေတသိက်နှစ်ခုပေါင်းကနာမကာယနန္တရာဂာဏုပဒနာတိပ္ပံမှာဟောထားတဲ့ယုတ်တိကရူပကာယယုတ်တရားပေါင်းလိုက်တော့ယုတ်နာနှစ်ပါးဖြစ်မသွားဘူးလားဖြစ်ပြီအဲ့ဒီယုတ်တိနန္တရာကိုငါးပုံပုံပြီးဝိပဒနာရှုရင်ခန္ဓာငါးပါးနည်းနဲ့ရှုနည်းလို့ခေါ်တယ်တဆက်နှစ်ပုံပုံပြီးတော့ဝိပဿနာရှုခြင်းအာရဏတဆက်နှစ်ပါးနည်းနဲ့ရှုနည်းလို့ခေါ်ပါတယ်အဲ့ဒီရှုနည်းတွေကိုလည်းမြတ်စွာဘုရားကဆက်ဟောခြင်းလို့ခန္ဓာပပဘိုင်းဆက်ဟောတယ်အဲ့တော့အဲ့ခန္ဓာပပဘိုင်းလေးမှာဘုန်းကြီးဒီညနည်းနည်းပိဋကတ်တည်းအတွက်ပုသုတ္တလေးတခုနည်းနည်းပြောဖို့ရည်ရွယ်ထားပါတယ်နော်အဲ့တော့ဒီခန္ဓာပပဘိုင်းမှာမြတ်စွာဘုရားပဲလို့ဟောလေဣတိဣဇာတံပုဏ္ဏသဗရံဘေကွေဘေကုဣတိရူပံဣတိရူပသတမှုရောဣတိရူပကအထင်ကမောဣတိဝိညာဣတိဝေဒနာဣတိဝေဒနာယသမှုတယောဣတိဝေဒနာယအထင်ကမောဣတိသင်ညာဣတိသင်ညာယသမှုရောဣတိသင်ညာယဣတိသင်ညာဣတိသင်ညာယသမှုရောဣတိသင်ညာယအထင်ကမောဣတိသင်္ခါရဣတိသင်္ခါရနံသမှုရောဣတိသင်္ခါရနံအထင်ကမောဣတိဝိညာဏဣတိဝိညာဏသသမုဒိယဣတိဝိညာဏသအထင်ကမောဒီလိုဘုရားဟောထားပေါ်လိုက်တော့ခန္ဓာဘယ်နှပါးဖြစ်တော့လဲ၅ပါးဒီခန္ဓာ၅ပါးဒေသနာဤကိုဘုရားရှင်သည်ပိစ္ဆဝဂ္ဂီ၅ဥဒ္ဒကိုအနတ္တလက္ခဏာသုတ်တံမှာခန္ဓာ၅ပါးဤနဲ့ချေချွတ်တော်မူခဲ့ပါလေနော်အဲ့ဒီပုံစံရှုခဲ့ကလေးအာယုထပေါ့ခန္ဓာ၅ပါးကဘာတွေလဲယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်သိဉဏ်ခက်တယ်လားကျေဘောဒီလောက်တော့ပြောလိုက်ရင်မှတ်မိပါလိမ့်နော်ဒီလောက်ကလေးတော့ဝိပဿနာရှုတော့မယ်ဆိုရင်နားလည်ထားဖို့လိုအပ်တယ်အဲဒီမှာယုတ်နဲ့ပတ်သက်ပြီးတော့ဘုရားရှင်ကပဲလို့ဟောလေဣတိရူပံဤကယုတ်တရားလို့သိအောင်ရှုပါအဲဣတိရူပံဤကယုတ်တရားလို့သိအောင်ရှုအောင်မယ်ဆိုတဲ့အပိုင်းကိုပဲလို့အထက်ကရကဖွင့်ထားတယ်ဒီကနီးကဲအထက်ကရနော်မဟာဒီကနေကမဟာဝက်ကအတ္တကတာသမေနာ53မှာဖွင့်ထားတယ်အဲ့ဒီ53မှာဖွင့်တာကမာသရိဝရဏသုတ်တံမှာလည်းပုံစံတူပဲဒီတိုင်းဖွင့်ထားလို့ပါနော်ပြီးတော့ဘယ်လိုဖွင့်လဲဣတိရူပံဒီဣဒံရူပံဣတကံရူပံဣတောဥဒ္ဒံရူပံနတ္ထိတိရုပ္ပနာတဘာဝင်းစေဝဝုဒုပါဒာယပိဋိသအတ္တိကတဝါလက္ခဏာရတာပိစုပဋ္ဌာနာပရဒ္ဌာနာဝတိနအနဝတိတာရူပပရိခောဝုဒ္ဓောဣတိရူပံဤကယုတ်တရားဆိုတာကဘာလဲဣဒံရူပံယုတ်တရားဆိုတာကဒါပဲဣတကံရူပံယုတ်တရားဟာဒီလောက်ပဲရှိတယ်ဒီလောက်ပဲဆိုတာက28ပါးပြောတာဤတော်ဥဒ္ဒံရူပံတည်းဤယုတ်28ပါးတဲ့ပေါ်လွန်နေတဲ့ယုတ်တရားမရှိဘူးအဲ့ဒီလိုနှလုံးပတ်ပြီးတော့ရုပ္ပနာသဘာဝင်းစေဝါဒီယုတ်28ပါးတို့ရဲ့ဖောက်ပြန်တတ်တဲ့သဘောဖောက်ပြန်နေဆိုတာကတော့အချမ်းအဘူအစရှိတဲ့အကြောင်းတရားတွေအကြောင်းပုံစံအမျိုးမျိုးပြောင်းလဲဖြစ်မှုကိုပြောတာပါပူတော့ပုံစံတစ်မျိုးဤတော်ပုံစံတစ်မျိုးသမင်းဆိုင်ပုံစံတစ်မျိုးသမင်းဝါတော့ပုံစံတစ်မျိုးမွေကြိုက်တော့ပုံစံတစ်မျိုးကင်းကြိုက်တော့ပုံစံတစ်မျိုးစသဖြင့်ဒီလိုပုံစံအမျိုးမျိုးလေးတွေယုတ်တရားတွေပြောင်းလဲဖြစ်မှုကိုပြောရှေ့ကဖြစ်သွားတဲ့ယုတ်တန်တတိအစဉ်နဲ့နောက်ထပ်ဖြစ်နေတဲ့ယုတ်တန်တတိအစဉ်မတူကျမ်းမာနေတဲ့အချိန်ကမှဖြစ်ပေါ်နေတဲ့ယုတ်တန်တတိအစဉ်ပုံစံတစ်မျိုးအပူပြားပြားပြီးဆိုလို့ရှိရင်ဖြစ်ပေါ်နေတဲ့ယုတ်တန်တတိအစဉ်ကပုံစံတစ်မျိုးအဲဒီလိုပုံစံအမျိုးမျိုးလေးတွေပြောင်းလဲဖြစ်တတ်တဲ့သဘာဝကိုရုပ်ပနာသဘာဝလို့ခေါ်ပါတယ်အဲ့ဒီရုပ်ဘနာသဘာဝကိုလည်းမြင်အောင်ကြည့်ရမယ်နောက်တစ်ခုဘုဒ္ဓဘာဒာယပိဋိသအာတိင်္ဂတဝါဘုဒ္ဓယဥပါဒယစသည်အဖြင့်ပြနေတာကိုအခြေခံပြီးတော့မလုပ်ရမလဲလက္ခဏာရတပိစုပဋ္ဌာနာပဋ္ဌာနာဝတိနအနဝတိတာရူပပရိခောဟုတော့လက္ခဏာရတပိစုပရပဋ္ဌာနီအဖြင့်အကျွင့်အကြံမရှိယုတ်တရားတွေကိုဂုံစီအောင်သိသိဖို့ရမြတ်စွာဘုရားဟောနေတယ်ဒီလိုအထက်ကကဖွင့်တလောကပြောခဲ့ပြီးပါပြီနော်ပထဝီရဲ့လက္ခဏာရတ္တပိစုပဏ္ဏပရထံနဲ့အာဘောဓကရဲ့လက္ခဏာရတ္တပိစုပဏ္ဏပရထံတူလားမတူဘူးယုံ28ပါးမှာသူ့လက္ခဏာရတ္တပိစုပဏ္ဏပရထံတိသတ္တသီရှိကြတယ်အခုနဲ့တခုမတူဘူးမတူလို့လည်းဒါကပထဝီဓာတ်ဒါကအာဘောဓဒါကတိသောဓဒါကဝါယောဓခွဲလို့ရတာပေါ့တူနေမယ်ဆိုရင်ခွဲလို့ရပါမလားမရတော့ဘူးနော်အဲ့တော့ဘာဖြစ်လို့ဒီလိုအထက်ကရကဖွင့်ရတယ်လဲဆိုတဲ့ပတ်သက်လို့နော်အခြေခံလေးကိုနည်းနည်းပြန်ပြောပါမယ်ခဏခဏလည်းဒီသုတ္တမှာဟောနေရင်းနဲ့ပြောနေပါတဲ့ကြုံကြိုက်တိုင်းနော်သဗ္ဗံဘိက္ခဝေအနာပိဇာနာအပရိဇာနာအဝိရာဇယံအပဇဟံအဘဘောဒုက္ခခရာယအလုံးစုံသောယုတ်တိနန္ဒီကိုညာဏပရိညာတိရဏပရိညာဗဟာနာပရိညာခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုင်းခြားမသိခင်ဒုက္ခဘယ်လိုမှမကုန်နိုင်မှုဖြစ်ဟောတယ်သ သဗ္ဗံသံဃောဘိက္ခဝေအပိသနာပရိသနာဝိရဇယပဇဟံဘဘောဒုက္ခခယာယအလုံးစုံသောခန္ဓာငါးပါးယုတ်တရားနန္တရားတွေကိုညာတပရိညာတိရဏပရိညာဘာဟနာပရိညာခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုင်ပိုင်ခြားခြားသိပါမှဒုက္ခကုန်မယ်ဒီလိုခေါ်ထားတယ်ဘုရားရှင်အဲ့ဒီဟောကြားချက်တွေကိုဥတိရပန်းဆင်ပြီးတော့အထက်ကရဆရာတော်တွေကလည်းဘာလို့ဖွင့်ထားတယ်အဲ့ဒီအထက်ကရအခွင့်အရေးတစ်ခုနည်းနားထောင်ကြည့်စမ်းပါဦးနော်ဣတိကိသောအာတိတော်ဝရူပေအပိနိဝိသတိအပိနိဝိသိတော်ဝဘူတာရူပိသဥပါဒရူပိသပရိစ္ဆေန်တိတော်ဝအနိစ္စာတိတော်ပတ္တတိဒီသာသနာတော်မှာတချို့တချို့ပုဂ္ဂိုလ်ရှိတယ်ယုဂမထဏံဂမထဏံနှမျိုးရှိတဲ့အ ਨੇ ကတချို့ကယုဂမထဏံကစပြီးနှလုံးသွင်းနေယုဂမထဏံကနေစပြီးနှလုံးသွင်းတာဘယ်လိုပုဂ္ဂိုလ်တွေလဲသုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ဖြစ်ခင်ရင်လည်းယုဂမထဏံကစပြီးနှလုံးသွင်းရတယ်မမထယန္တိကပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်တော့မိမိနှိမ့်ဆိုင်တယ်လို့ပဲနဂမထံကစနှလုံးသွင်းလဲရတယ်။ယုဂမထံကစနှလုံးသွင်းလဲရတယ်။ဒုက္ခနှစ်ဖက်ရပုဂ္ဂိုလ်ဖြစ်ပါတယ်။မိမိတိုက်နှိမ့်သက်ရာကရွေးချယ်ပြီးတော့သိသိနှိမ့်နှလုံးသွင်းနှိမ့်တယ်။ကိုယုဂမထံကစပြီးနှလုံးသွင်းပြီဆိုကြဆိုနော်။အပရောအာတိတော်ဝရူပေပိနိဝိတ္တိအပရောအခြားတယောက်သောပုဂ္ဂိုလ်သည်အာတိတော်ဝအဒုက္ခသရှိဥအစ၌ပင်လျင်ရူပေယုတ်တရား၌အပိနိဝိတ္တိနှလုံးသွင်းရှုပွားလေ၏သစ္စာချင်းသူကယုတ်တရားကစပြီးတော့ရှုတယ်နှလုံးသွင်းတယ်အပိနိဝိတ္တိတဝဘုဒ္ဓရူပင်္စာဥပါဒရူပင်္စာပရိစ္ဆေန်တဝအနိစ္စတိတောပတ္တတိအပိနိဝိတ္တိတဝယုတ်တရားကိုနှလုံးသွင်းပြီး၍ဘုဒ္ဓရူပင်္စာဘုဒ္ဓယောကို၎င်းဥပါဒရူပင်္စာဥပါဒယောကို၎င်းပရိစ္ဆေန်တဝဉာဏ်ဖြင့်ပိုင်းခြား၍အနိစ္စတိတောအနိစ္စသံသောအဖြစ်ဘတ္တတိသိအောင်မြင်အောင်ရှု၏ဘုဒ္ဓယောနဲ့ဥပါဒယောကိုညာနဲ့ပိုင်းခြားယူပါပိုင်းခြားယူပြီးမှဒီယုတ်တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာ၏သုံးတန်တင်ပြီးတော့ဝိပဿနာရှုပါဒီလိုဆွင့်ကြတယ်ဘုဒ္ဓယောနဲ့ဥပါဒယောကိုဘယ်ချင်းခံကြမှပိုင်းခြားပြီးညာနဲ့ယူလို့ရနိုင်တယ်ယုတ်ကလကိုမြင်ပြီးယုတ်ကလတစ်ခုတစ်ခုအတွင်းမှာပထဝီဓာတ်အာဘောဓာတ်တိဇောဓာတ်ဝါယောဓာတ်ဒါကဘုဒ္ဓယောဝဏ္ဏကန္တရတ္တဩဇာအစိဏယတ္တဩဇာစတဲ့ဒီယုတ်တွေကဥပါဒယုတ်အဲ့ဒီလိုယုတ်ကလတစ်ခုတစ်ခုအတွက်မှာဘုရားရုပ်နဲ့ဥပါဒယုတ်တွေကိုခွဲခြားသိဖြာပြီးတော့ဉာဏ်နဲ့ပိုင်းခြားယူပါယူပြီးမှဒီယုတ်တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့ဝိပဿနာရှုပါလို့ဒီလိုညွှန်ကြားကဲဒကာကြီးတွေဒီဝိဒိကမ္မထံကြောင့်နဲ့ဝင်ပြီးထိုင်လိုက်ပြီဘာယုတ်မှဘာယုတ်ကလမှလည်းမမြင်ဘူးဘာဏ္ဍတရားမှလည်းမရှုတတ်ဘူးကိုမှတ်ချင်တာရင်ကြောက်မှတ်တယ်အဲ့ဒါဝိပဿနာဟုတ်ပါမလားအဲ့ဒါတတိထားပြီးတော့နော်ကဲဘုဒ္ဓရူပင်္စဥပါဒရူပင်္စပရိစ္ဆေန်တိတ္တဝအနိစ္စတိတောပတ္တိဘုဒ္ဓယောနဲ့ဥပါဒယကိုညာနဲ့ပိုင်းခြားယူပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးတော့ဝိပဿနာရှုပါဒီလိုဆိုရင်အနိစ္စဒုက္ခအနတ္တရှုရမှာကအရင်လားဘုဒ္ဓယောဥပါဒယကိုညာနဲ့ပိုင်းခြားယူရမှာကအရင်လားဘုဒ္ဓယဥပါဒယတွေကိုညာနဲ့ပိုင်းခြားယူပြီးမှအနိစ္စဒုက္ခအနတ္တရှုအောင်ပြီးတော့ကုခိပုတ်ရှစ်ခေလည်းနည်းနည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်ပရိလေကိုင်းရင်ပြီးတော့အနိစ္စဒုက္ခအနတ္တဟုတ်တယ်မဟုတ်လားမဆုံးကြဘူးလားကုသမရဘူးတော့ဘုန်းကြီးမဆုံးလို့ဘောင်းဝိပဿနာဖြစ်ပါမှာပရိလေကိုင်းပြီးတော့အဲ့ဒီလိုအနိစ္စဒုက္ခအနတ္တလို့စိတ်နေတဲ့အခါကျတော့သူယုံနာမြင်လို့လားမမြင်ပါဘူးမမြင်မဲနဲ့အဲ့အနိစ္စဒုက္ခအနတ္တရှုခဲ့ရင်တော့ဝိပဿနာဖြစ်ပါမှာနော်မဖြစ်ဘူးနော်သတိထားဖို့လိုအပ်ပါတယ်ကဲယုံတရားရှုပြီးပြီအနိစ္စဒုက္ခအနတ္တရှုပြီးတော့ဘာလုပ်မလဲယသမပန္နနာသုတ္တရူပဓတနာမတိနေဝမကဥဒ္ဒနာဟောတိအရူပံပိဓတဗ္ဗမိဝါယသမပန္နအကျင့်ကြောင့်ကသုတ္တရူပဓတနာမတိနေဝယုံတရားတတကောဝိပဿနာရှုနေုံမျှဖြင့်သာဖြင့်မကဥဒ္ဒနာအရိယာမဲ့ဤထမြောက်ဖြစ်ပေါ်လာခြင်းမည်သည်ဝါဟုတ်ဌာနကာမိနိဝိပဿနာမည်သည်နာဟောတိမဖြစ်နိုင်တတမထိုကြောင့်အရူပံပိနန္ဒယကိုလည်းပဲတတဗ္ဗမေဝကျူပွားသုံးသာရမည်သာလျှင်ဒီယုတ်တရားတတကိုဝိပဿနာကျွ့နေုံနဲ့အရိယာမဲ့ဉာဏ်ဖြစ်ပေါ်လာမလားမဖြစ်ပေါ်လာဘူးဝုဒ္ဌာနကာမိနိဝိပဿနာဉာဏ်ဤဖြစ်မလားမဖြစ်ဘူးနော်ဒါကြောင့်နန္ဒယကိုလည်းရှုရမယ်ရှုတဲ့အခါဘယ်နန္ဒယရှုရမလဲသတ္တမတံရူပံအာရမဏံကတဝါဥပ္ပနာဝရဏတိညာသင်္ခါရေဝိညာဏဣဒံအရူပံတိပရိကိတဝါဣဒံအရူပံတိပရိသိဉ္စိတဝါအနိစ္စတိတောပတ္တတိသတ္တမထိုကြောင့်တံရူပံထိုယုတ်တရားကိုအာရမဏံကတဝါအာယုံပြီးဥပ္ပနာဖြစ်ပေါ်၍လာသော ဝိညာဉ်တညာသင်္ခါရေဝိညာဏဝိညာဉ်တညာသင်္ခါရဝိညာဉ်တရားကိုဣဒံဤဝိညာဉ်တညာသင်္ခါရဝိညာဉ်တရားဒီကအရူပန္တိနံတရားဟု၍ပရိသေယိတိတဝဉဏ်ဖြင့်ပိုင်ချယူ၍အနိစ္စတိတောအနိစ္စသတ္တအဖြင့်ပတ္တိတိယောမြောင်ရှု၏ယုတ်တရားကိုအာယုယုပြီဖြစ်ပေါ်နေတဲ့ဝေဒနာတညာသင်္ခါရဝိညာဉ်ဆိုတဲ့နံတရားတွေကိုဉာဏ်နဲ့ပိုင်းခြားယူပါပိုင်းခြားယူပြီးတဲ့အချိန်ခါကျတော့မှဒီဝေဒနာတညာသင်္ခါရဝိညာဉ်ခေါ်တဲ့နံတရားတွေကိုလည်းပဲအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်းတလက်စီတင်ပြီးတော့ဝိပဿနာရှုပါဒီလိုမြင်ကြဘာဖြစ်လို့ဒီမှာယုတ်တရားကိုအာယုယုပြီးဖြစ်ပေါ်တဲ့နံတရားကစရှုရတယ်လို့မေးတော့နံတရားကိုမသိသိတတ်သေးတဲ့ယောဂီသူတော်ကောင်းတဦးအဖို့နန္တရားကိုအာယုပိဖြစ်ပေါ်တဲ့နန္တရားတွေကိုပြန်သိသိမယ်ဆိုရင်သိခက်ခဲတယ်ဒုပ္ပရိဃာသိသိဖို့ရညာနဲ့ပိတ်ချယူဖို့ရအလွန်ခက်ခဲခက်ခဲတဲ့အတွက်ကြောင့်ယုတ်တရားကမိမိကရှုထားတတ်ပြီးဖြစ်နေပြီဖြစ်တဲ့အတွက်ယုတ်တရားကိုအာယုပိဖြစ်ပေါ်နေတဲ့နန္တရားကိုအာယုပိရှုဖို့ရအတွက်အထက်ကရာဆရာတော်ကညွှန်ကြားခြင်းဖြစ်တယ်ဆိုပြီးဒီကဆရာတော်များကလည်းထပ်မံပြီးရှင်းလင်းတင်ပြထားခုနရှင်းလင်းတင်ပြချက်တွေကိုပြန်ကြည့်မယ်ဆိုရင်ပေါ့နော်ဣဇ္ဇတခန္ဓာ၅ပါးတသက်ဝိပဿနာရှုနေုံနဲ့လည်းမညာမဆိုင်နိုင်ဘူးဗိဒ္ဓခန္ဓာ၅ပါးတသက်ကိုဝိပဿနာရှုနေုံနဲ့လည်းမညာမဆိုင်နိုင်ဘူးယုတ်တရားတသက်ကိုဝိပဿနာရှုနေုံနဲ့လည်းမညာမဆိုင်နိုင်ဘူးနတ္တရားတသက်ကိုဝိပဿနာရှုနေုံနဲ့လည်းမညာမဆိုင်နိုင်ဘူးလို့ဒီလိုတော့မှတ်ထားနော်အဲဒီတော့အဲဒီလိုမှတ်ထားတဲ့အပိုင်းမှာယုတ်တိနန္ဒီဣဇ္ဇတဗိဒ္ဓခန္ဓာ၅ပါးကိုရှုရမယ်ဆိုတော့ဘယ်လိုရှုမလဲလို့မေးတော့ရှုခွက်ကလေးကိုထကရာဆရာတော်ကခန့်ကျင်လေးပဲပေါ်ပြထားပါတယ်နော်။သောဂာလိနာဣဇ္ဇတံတမတ္တိဂာလိနာဗိဒ္ဓသောတို့ယောဂဝသရာပုဂ္ဂိုလ်သည်ဂာလိနာယံခာဣဇ္ဇတံဣဇ္ဇတခန္ဓာ၅ပါးကိုတမတ္တိအနိစ္စဒုက္ခအနတ္တလက္ခဏာယသုံးတန်တလက်စီတင်ကရှုပါသုံးသာ၍နေပေ၏။ဂာလိနာယံခာဗိဒ္ဓဗိဒ္ဓယုတ်တရားနန္တရားကိုသမ္မာတ္တိအနိစ္စဒုက္ခအနတ္တလက္ခဏာယသုံးတန်တလက်စီတင်ကရှုပါသုံးသာ၍နေပေ၏။ယံခာဣဇ္ဇတခန္ဓာ၅ပါးယံခဗိဒ္ဓခန္ဓာ၅ပါးကိုယံခအနိစ္စလက္ခဏာယံခဒုက္ခလက္ခဏာယံခအနတ္တလက္ခဏာတင်ပြီးတော့ရှုရတယ်။အဲဒီမှာခန္ဓာ၅ပါးထဲမှာလည်းယုတ်နေတာနှစ်မျိုးရှိတယ်။ရူပခန္ဓာကယုတ်တရားဝေဒနာခန္ဓာတင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာကနံတရား။အဲဒီယုတ်နေတာနှစ်ပါးရှိနေတဲ့အခါကျတော့ဒီလိုဘယ်လိုရှုမလဲလို့မေးတော့သောဂာလိနာရူပံသမတ္တိဂာလိနာအရူပံသောထောယောဂဝသရာပုဂ္ဂိုလ်တိဂာလိနာယံခရူပံယုတ်တရားကိုသမတ္တိအနိစ္စဒုက္ခအနတ္တလက္ခဏာယသုံးတန်းတလက်စီတင်ကရှုပါသုံးသာ၍နေပေ၏။ဂာလိနာယံခအရူပဏ္ဏတရားကိုသမတ္တတိအနိစ္စဒုက္ခအနတ္တလက္ခဏာယသုံးတန်းတင်ကရှုပါသုံးသာ၍နေပေ၏။ယံခယုတ်တရားယံခနန္တရားကိုယံခအနိစ္စလက္ခဏာယံခဒုက္ခလက္ခဏာယံခအနတ္တလက္ခဏာလက္ခဏာယသုံးတန်းတလက်စီတင်ပြီးတော့ဝိပဿနာရှုပါသုံးသာပါလို့ဒီလိုညွှန်ကြားထားအဲ့ဒီညွှန်ကြားချက်တွေကိုကြည့်မယ်ဆိုလို့ရှိရင်ပေါ်ရကိုပညာပရမတ်မခွဲပဲမှတ်ချင်နိုင်မှတ်နေတာဟာဝိပဿနာဟုတ်ပါမလားဟုတ်ဘူးဒါကတော့တတိရှိရမယ်နော်ကဲအဲ့ဒီမှာခုနကအထက်ကရာမြတ်ကလည်းယုတ်တဲ့ရှိုံနဲ့မညာပုံညာမဆိုင်နိုင်ဘူးနန္တရားတဲ့ရှိုံနဲ့မညာပုံညာမဆိုင်နိုင်ဘူးဘုရားရှင်ကလည်းယုတ်တရားယုတ်နံခန္ဓာ၅ပါးအလုံးကိုပရိညာပညာ၃ချက်ဖြင့်မိုက်ချမသိရင်ဒုက္ခမကုန်ဘူးလို့ဒီလိုဟောတယ်အဲ့ဒီဟောကြားချက်တွေနဲ့ဖွင့်ဆိုချက်တွေဟာကျင့်ကရင်နဲ့ယမုနာရင်ရောလိုက်ရင်တသားတည်းဖြစ်တယ်လို့ညီညွတ်မနေဘူးလားညီညွတ်နေညီညွတ်နေတဲ့အတွက်အထက်ကရာဆရာတော်ကခုနကဘုရားရှင်ကခုနကခန္ဓာပိုင်းမှာဣတိရူပံလို့ဟောတယ်လို့ဝေဒနာတင်ညာသင်္ခါရဝိညာဉ်ဉာဏ်ကြတော့လေဣတိဝေဒနာဣတိတင်ညာဣတိသင်္ခါရဣတိဝိညာဏဒီလိုပဲပုံစံလိုဟောတယ်ဤကဝေဒနာဤကတင်ညာဤကသင်္ခါရဤကဝိညာဉ်လို့သိအောင်ရှုပါဒီလိုညွှန်ကြားထားတယ်အဲ့ဒီညွှန်ကြားချက်နဲ့ပတ်သက်ပြီးတော့အထက်ကရာမြတ်ကဘယ်လိုဖွင့်လဲဣတိဝေဒနာတိအာတိတုပိအယံဝေဒနာဣဒ္ဓကဝေဒနာဣဒောဥဒ္ဒံဝေဒနာနတ္တိအယံတင်ညာဣမေသင်္ခါရဣဒဝိညာဏဣဒ္ဓကဝိညာဏဣဒောဥဒ္ဒံဝိညာဏနတ္တိတိဝေဒိတသင်္ဇနနအဘိသင်္ခရဏဝိဇနနသဘဝင်းစေဝဒုက္ခတိရူပတင်ညာတိဖတ်တာတိသကုဝိညာဏတိပေတိသအရင်ကတဝါလက္ခဏာရတပိစုပဌာနာပဋ္ဌာနာဝတိနအနဝတိတဝေဒနာတင်ညာသင်္ခါရဝိညာဏပရိကောဥဒောဒီလိုဖွင့်ထားဘာပြောတာလဲဤကဝေဒနာလို့သိအောင်ရှုရမယ်ဆိုတာကဝေဒနာကဒါဤကဝေဒနာပဲဝေဒနာဟာဤမြတ်တာရှိတယ်ဤမြတ်တာဆိုတာကဒုက္ခဝေဒနာဒုက္ခဝေဒနာသောမနတဝေဒနာသောမနတဝေဒနာဥပ္ပကဝေဒနာသတိဖြင့်ဝေဒနာအမျိုးစားတလောက်ပဲရှိဤတော့ဥဒ္ဒံဝေဒနာနဲ့တိတိတဲ့အပေါ်အလုံးဝေဒနာဆိုတာကမ ရှိဘူးအရန်တင်ညာတင်ညာဟာဒါပဲတင်ညာဟာဒီမြတ်သာရှိတယ်ရူပတင်ညာယူပယံကိုမှတ်တတ်တဲ့တင်ညာတတ္တတင်ညာတတ္တယံကိုမှတ်တတ်တဲ့တင်ညာသတ္တိဖြစ်ယုတ်တရားတွေကိုအယုံ6မျိုးခွဲလိုက်တဲ့အခါတော့မို့အယုံ6ပါးကိုမှတ်တတ်တဲ့တင်ညာ6မျိုးဒါပဲရှိတယ်ဤတဲ့အဖို့မရှိဘူးဤမေသင်္ခါရသတိသိသင်္ခါရတရားသင်္ခါရခန္ဓာအမြင်ရနေတဲ့စိတ္တိအလုံးဘလောက်ရှိလဲ50အဲ့ဒီထဲမှာဖတ်တာတို့စေရဏတို့ကဥဆောင်နေတယ်အဲ့ဒီစိတ္တိအလုံး50တဲ့အပေါ်လွန်ဖြစ်တဲ့သင်္ခါရစိတ္တိဆိုတာရှိသလားမရှိဘူးနော်နောက်ဝိညာဉ်သကုဝိညာဉ်သောတာဝိညာဉ်ခန္ဓာဝိညာဉ်စိမဝိညာဉ်ကဝိညာဉ်မနောဝိညာဉ်ဆိုပြီးတော့အကျဉ်းအဖြစ်ဝိပဿနာနဲ့မှဝိညာဉ်6မျိုးရှိတယ်မျက်စိမိဖြစ်သွားတဲ့မျက်စိအကြည့်တဲ့သကုအကြည့်တဲ့ကိုမိဖြစ်တဲ့သကုဝိညာဉ်နာအကြည်တသောတာအကြည်တကိုမိဖြစ်တဲ့သောတာဝိညာဉ်နှာခေါင်းအကြည်တဂါနအကြည်တကိုမိဖြစ်တဲ့ဂါနဝိညာဉ်လျှာအကြည်တဇိဝအကြည်တကိုမိဖြစ်တဲ့ဇိဝဝိညာဉ်ကိုယ်အကြည်တကာယအကြည်တကိုမိဖြစ်တဲ့ကာယဝိညာဉ်ဟရိယဝုဒုကိုဘဝိမနောအကြည်တကိုအစွဲပြုပြီးဟရိယဝုဒုကိုမိဖြစ်တဲ့မနောဝိညာဉ်ဆိုပြီးတော့အကျဉ်းချုပ်အဖြစ်ဝိညာဉ်ဘယ်နှမျိုးရှိလဲ6မျိုးအဲ့ဒီဝိညာဉ်6မျိုးသာရှိတယ်ဒီဝိညာဉ်6မျိုးတဲ့အပေါ်အလွန်ဖြစ်တဲ့ဝိညာဉ်ဆိုတာမရှိဘူးလို့အဲ့ဒီလိုသိအောင်ရှုရတယ်နော်ရှုပြီးတဲ့အချိန်ကကြတော့ဒီဝိညာဉ်တွေကိုသိပြီးရင်ဘာလုပ်ရမလဲဒီဝေဒနာတင်ညာသင်္ခါရဝိညာဉ်တွေကိုလည်းလက္ခဏာရတ္တပိစုခရံပရဋ္ဌံတို့၏အစွမ်းဖြင့်နော်ဘယ်လောက်ရှုရမလဲဆိုမြင်တော့လက္ခဏာရတ္တပိစုပဋ္ဌာနာပရဋ္ဌာနာဝတိနအနဝအတိတဝေဒနာတင်ညာသင်္ခါရဝိညာဏအပရိကောဟုတ်တော့လက္ခဏာရတ္တပိစုပဋ္ဌာနာပရဋ္ဌံတို့၏အစွမ်းဖြင့်အကျွင်းအနဝတိတအကျွင်းအကြံမရှိကုန်စင်အောင်ဝေဒနာတင်ညာသင်္ခါရဝิญညာပရိကောဟုတ်တော့ဝေဒနာတင်ညာသင်္ခါရဝิญဉ်တွေကိုသိသိဖို့ရန်အတွက်မြတ်စွာဘုရားဟောထားတယ်ဒီလိုဖွင့်ထားပါတယ်အဲဒီလိုဖွင့်ဆိုချက်အထက်ကရာကြီးတွေကလည်းအခိုင်အမာအတိအကျရှိနေတဲ့အတွက်အရှင်အနုရောဓမထေရမြတ်ကမိမိရဲ့အပိဓိမ္မာဒသင်္ကအမိရတဲ့သင်္ချိုကျမ်းလေးမှာဘယ်လိုဖွင့်ဆိုသွားလဲလက္ခဏရာတာပိစုပဌာနာပဋ္ဌာနာဝတိနာနာမရူပပရိကောဟောဒိဋ္ဌိဝိသုဒ္ဓိနာမလက္ခဏာရတ္တပိစုပ္ပရာပရဋ္ဌာန်တို့ရဲ့အစွမ်းဖြင့်ယုတ်တိနန္ဒီကိုသိသိချင်းသိသိတဲ့လုပ်ငန်းရက်ကိုဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တယ်လို့ဒီလိုရှင်းသွားနော်ဒါကြောင့်ဥစဉ်တို့ယုတ်တဘက်ကလည်းယုတ်ကလေးတစ်လုံးလောက်ရှုနေုံနဲ့နန္ဒဘက်ကလည်းနန္ကလေးတစ်လုံးလောက်ရှုနေုံနဲ့မညံပုံညာဆိုင်မလားမဆိုင်ဘူးယုတ်ကလေးတစ်လုံးလောက်ရှုနေလည်းမညံဆိုင်ပုံညာဆိုင်မလားမဆိုင်ဘူးယုတ်ကလေးနှလုံးလောက်ရှုနေလည်းမညံပုံညာဆိုင်မလားမဆိုင်ဘူးနံဘက်ကလည်းခုနကပြောသလိုပေါ့လေနာရယ်နာရယ်လို့နာရာလေးတစ်ခုတော့ရှိအောင်နဲ့မညံဖုန်ညာဆိုင်မလားမဆိုင်ပါဘူးအနဝတေသဝေဒနာတင်ညာသင်္ခါရဝိညာဏပရိကောအကျွင်းအကြံမရှိကုန်စင်အောင်ဝေဒနာတင်ညာသင်္ခါရဝိညာဉ်တွေကိုသိသိရမယ်လို့ဒီလိုဟောထားနော်ကဲဣတိရူပံဣတိဝေဒနာဣတိတင်ညာဣတိသင်္ခါရဣတိဝိညာဏအယရှုွက်ပြောပြီးတော့နောက်တစ်ဆင့်ဘုရားရှင်ကဗာဆက်ဟောလေဣတိဝေဒနာယသမုဒိယဣတိရူပသသမုဒိယဣတိဥပဒအထင်ကမောဣတိဝေဒနာယသမုဒိယဣတိဝေဒနာယအထင်ကမောဣတိသင်္ညာယသမုဒိယဣတိသင်္ညာယအထင်ကမောဣတိသင်္ခါရဏသမုဒိယဣတိသင်္ခါရဏအထင်ကမောဣတိဝိညာဏတသမုဒိယဣတိဝိညာဏတအထင်ကမောသတိပြုဆက်ဟောထားတယ်ဘဝိဇာတနာဥပဒသင်္ခါရကံအစရှိတဲ့အကြောင်းတရားဒီထင်ရှားဖြစ်ခြင်းကြောင့်အကျိုးခန္ဓာငါးပါးထင်ရှားဖြစ်ပုံဝိဇ္ဇာရဏဥပဒံတိခရကံအစရှိတဲ့အကြောင်းတရားတွေချုံချင်းချင်းကြောင့်အကျိုးခန္ဓာငါးပါးချုံချင်းဖို့အကြောင်းကျိုးနှစ်ရလုံးတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုသိအောင်မြင်အောင်ရှုဖို့ညွှန်ကြားတယ်။အဲဒီလိုညွှန်ကြားတဲ့အပိုင်းပြီးတဲ့အခါဘုရားရှင်ကဗာဆက်ဟောတယ်ဣတိဣဇ္ဇတဝါဓမေတုဓမ္မနုပတိဝိရတိဗိဒ္ဓဝါဓမေတုဓမ္မနုပတိဝိရတိဣဇ္ဇတဗိဒ္ဓဝါဓမေတုဓမ္မနုပတိဝိရတိသတိလို့ဆက်ဟောပြန်တယ်ဣဇ္ဇနဘိဒနထဏလုံးမှာအဲ့ဒီလိုအကြောင်းတရားအကျိုးတရားတွေကိုသိသိပြီးတော့အကြောင်းတရားတွေကဒီယုတ်နန္ဒီခန္ဓာ၅ပါးတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃တာတင်ပြီးတော့ဝိပဿနာရှုဖို့ညွှန်ကြားလိုက်နော်ညွှန်ကြားပြီးတဲ့အချိန်ကကြတော့မှနောက်ထပ်သမုဒိယဓမ္မနုပါတိဝါဝေဒနာတုဝိဟရသမုဒိယဓမ္မနုပါတိဝါဓမေတုဝိဟရတိဝေယဓမ္မနုပါတိဝါဓမေတုဝိဟရတိသမုဒိယဝေယဓမ္မနုပါတိဝါဓမေတုဝိဟရတိသတိဖြင့်အကြောင်းတရားတွေထင်ရှားဖြစ်ကြအကျိုးယုတ်အကျိုးခန္ဓာ၅ပါးထင်ရှားဖြစ်ဖို့အကြောင်းတရားတွေချုပ်ငင်းခြင်းကြအကျိုးခန္ဓာ၅ပါးချုပ်ငင်းဖို့အကြောင်းကျိုးနှစ်ရလုံးတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောဖြစ်ပြီးပြည့်နေတဲ့သဘောတွေကိုမြင်အောင်ဆက်ပြီးဝိပဿနာရှုဖို့ညွှန်ကြားလိုက်။နောက်ဆုံးအပြည့်တတဲ့မြင်အောင်ရှုဖို့ညွှန်ကြားပြီးတော့နောက်ဆုံးမညံဖုန်ညာစိုက်တည်တဲ့အောင်ပုံစံတူညွှန်ကြားသွားပါမယ်နော်။အဲအာရဏဒေသနာနိမှာလည်းပုံစံတူပဲ။ဘုဇင်ကအပိုင်းမှာလည်းဘုဇင်ခုနှစ်ပါးကိုဥတည်ပြီးတော့နော်။ရုတ်တိနာနေသိသိပြီးဝိပဿနာရှုဖို့ကိုဟောတယ်။သစ္စာပပပိုင်းကြတော့ဒ ဒုက္ခသစ္စာသမုဒိယသစ္စာအမိရတဲ့တရားနှစ်ပါးကဝိဒ္ဓသစ္စာအဲ့ဒီဝိဒ္ဓသစ္စာဖြစ်တဲ့ဝိပဿနာဉာဏ်ရဲ့အကျုပ်ကအယုံဖြစ်တဲ့ဒုက္ခသစ္စာအမိရနေတဲ့ဥပါဒနဲ့ခန္ဓာ၅ပါးသမုဒိယသစ္စာအမိရနေတဲ့ကြောင့်ကျိုးဆက်ပြိစ္ဆာနိဗ္ဗာန်ဘုရားသဘောတရားဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့ဝိပဿနာကျူပါသုံးတန်ဖို့ရန်အတွက်မြတ်စွာဘုရားညွှန်ကြားသွားပါနော်။ဒါကြောင့်ဦးဇင်းတို့ခုပြောလိုက်တာအာလုံပေါင်းလိုက်လို့ဆိုလို့ရှိရင်တတိပဒံ၄ပါးသုံးသွားပြီ။ဒါကြောင့်တတိပဒံ၄ပါးကိုဘုရားရှင်ကမဟာန္တတတိပဌာနအလွန်ကြီးကျယ်မြင့်မြတ်တဲ့တတိပဌာန်လို့ခေါ်ပါတယ်။အဲ့ဒီတတိပဌာန်၄ပါးကိုဘုရားရှင်ဒီကိုရိုရိုင်းနဲ့သိတော်မူတယ်။သာဝကတွေသိအောင်လဲစနစ်တကျညွှန်ကြားပြတ်တာအဆုံးဆုံးမှပြီးတော်မူတယ်။ဒီတော့ဒီတတိပဌာန်၄ပါးကိုကြည့်ရင်မေဖို့နိဗ္ဗာန်မရနိုင်ဘူးလား။ရနိုင်ပါတယ်။ဒါကြောင့်တတိပဌာန်ကိုကြည့်မှမေဖို့နိဗ္ဗာန်ရမယ်ဆိုတာဘုန်းကြီးတို့လက်ခံပါတယ်။ဒါပေမဲ့လို့တတိပဌာန်ဒီဝါယာကိုပညာပရမမခွဲဘဲနဲ့ထိုင်ပြီးတော့မှတ်ယုံလေးမှတ်နေတာမျိုးဟုတ်သလား။မဟုတ်ဘူးဒီအချက်ကတော့နည်းနည်းလေးလေးနဲ့စဉ်းစားဖို့လိုအပ်လိမ့်မယ်ထင်တယ်နော်။ဘာဖြစ်လို့လဲ။လုပ်ငန်းတွင်ကျင့်စဉ်လွှဲချော်သွားခဲ့မယ်ဆိုလို့ရှိရင်တော့မိမိတို့အမှန်တရားရနိုင်ဖို့မခက်ခဲနိုင်ဘူးလား။ခက်ခဲသွားမယ်။ကဲတတိပဒံဘယ်နှပါးရှိလဲ။၄ပါး။ကာယ ानु ပါဒနာတတိပဒံ၊ဝေဒနာ ानु ပါဒနာတတိပဒံ၊စိတ်ဓာ ानु ပါဒနာတတိပဒံ၊ဓမ္မ ानु ပါဒနာတတိပဒံပေါင်းလိုက်တော့ဘယ်နှပါးလဲ။၄ပါး။အဲ့ဒီတတိပဒံ၄ပါးကိုသိတဲ့ပညာသည်အလွန်ကြီးကျယ်မြင့်မြတ်တဲ့ပညာဆိုပြီးတော့ဒီလိုဖွင့်ထားတယ်။ဒီကကြီးတွေဒီမကြီးတွေစဉ်းစားကြည့်စမ်း။ဒီလောကလုံးမှာသရဝါဒီတဏ္ဍာမသက်ရှိတဲ့ဘက်ပေါ့။ဒီလောကလုံးသရဝါဒီနေ့တကွာဒီလောကလုံးမှာရုပ်လောကမှာကလအမှုန်လေးတွေအလွန်ပရမဏုမျိုးတဲ့အစာပေါင်းများစွာသိမယ်လို့လူဆိုင်ရတဲ့ကလအမှုန်လေးတွေနဲ့ဒီဆောက်ထားတယ်။ဒီကလအမှုန်တစ်ခုတစ်ခုမှာပထဝီအဘောတိဇောဝါယောအစဉ်နဲ့ရတဲ့ဩဇာသတိဖြင့်သဘောတရား၈ခုတချို့၉ခုတချို့၆ခုသတိပါတယ်လို့ဒီလိုသိတဲ့ဉာဏ်ပညာသည်ဘုရင်တို့ဘုရားရှင်ရဲ့သာသနာတော်ရင်းကလွှင့်ရင်တခြားတခြားသာသနာဒီမှာရှိနိုင်မလားမရှိနိုင်ဒီလိုဆိုရင်ဒီလိုသိတဲ့ဉာဏ်မျိုးကိုကြီးကျယ်မြင့်မြတ်တဲ့ဉာဏ်မျိုးလို့မပြောနိုင်ဘူးလားပြောနိုင်ပါတယ်နောက်တစ်ခုနံလောကအကြောင်းဒီနေ့အထိသိပ္ပံဓာတ်ခွဲလို့မရသေးဘူးတခြားတခြားဘာသာရေးတွေမှလည်းဒီနန်းလောကအကြောင်းကိုဘုရားရှင်ဟောတဲ့ကောဟောနိုင်တဲ့ပုဂ္ဂိုလ်တွေမပေါ်ခဲ့သေးဘူးယုံနဲ့နဲ့ဟောပြီးတဲ့နောက်ပိုင်းမှာဒီယုတ်ဒီနန်းဒီဘာကြောင့်ဖြစ်နေသလဲအကြောင်းတရားတွေကိုမိမိကိုယ်တိုင်လည်းသင်ဖို့သိတယ်သာဝကတွေသိအောင်လည်းစနစ်တကျညွှန်ကြားပြတာဆွဆုံးမှပေးနိုင်တယ်အဲ့ဒီဉာဏ်ဤဟာကြီးကျယ်မြင့်မြတ်တဲ့ဉာဏ်ဤလို့မပြောနိုင်ဘူးလားပြောနိုင်နတ်တဲ့စင်တက်လိုက်တော့အဲ့အကြောင်းတရားနေကတရုံနာနေရအနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုလည်းကွက်ကွက်ကုန်ကုန်ခေါ်သွားတယ်။ဒီတော့ဒီအနိစ္စသဘောမှာယုတ်တရားတို့ရဲ့အနိစ္စကမျက်စိတမိလျှာတွေပြည့်တစ်ဆက်ကလည်းခေါ်တဲ့အချိန်ကာလကိုဂရေ9000ခန့်ပုံရင်2ဘုံလောက်သာတည်တန်းရှိတယ်။နန္တရားတို့ကလည်းမျက်စိတမိလက်ဖြစ်တတလျှာတွေပြည့်လို့ခေါ်ဆိုအပ်တဲ့တစ်ဆက်ကလည်းခေါ်ဆိုအပ်တဲ့အချိန်ကာလကိုကလေးတသိန်းလောက်ပုံရင်ဒီပုံခွက်လာတာတက်တန်းရှိတယ်ဒါတော့အတိလင်းလင်းမြန်မြန်ကြီးဖြစ်ပြနေပါတယ်လို့အတိကြဟောသွားတယ်ဖြစ်ပြပြနေတဲ့အနိစ္စတရားတွေဒါမှန်တယ်ဖြစ်ချင်းပြချင်းတန်ကျက်ဖြစ်အနိစ္စခံရတဲ့ဒုက္ခတရားတွေဒါမှန်တယ်မပြည့်စည်ပဲအကျေခဲအခိုင်အမာနှိမ့်တာအဖြစ်ဒီလေအတ္တမဟုတ်တဲ့အနတ္တတရားတွေဒါမှန်တယ်လို့ဒီလိုဟောသွားတယ်အဲ့ဒီဟောနိုင်တဲ့ဟောကြားတတ်တဲ့ဉာဏ်ပညာထိုးထွင်းသိနေတဲ့ဉာဏ်ပညာဘာဝကတွေကိုလည်းသိအောင်ကျင့်စဉ်နေတယ်ကွာစနစ်တကျညွှန်ကြားပြတာပေးနေတဲ့ဒီဉာဏ်ပညာအဲ့ဒီဉာဏ်ပညာတွေကိုအလွန်ကြီးကျယ်မြင့်မြတ်တဲ့ဉာဏ်ပညာလို့မပြောနိုင်ဘူးလားပြောနိုင်တယ်နော်ဒါရင်လားဆိုတော့မကလေးဘူးအဲ့ဒီယုံနာကြောင့်ကြောသင်္ခါရတရားတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုသိအောင်ရှုခဲ့ရင်ဆိုယုံနာတမသင်္ခါရတရားတို့ရဲ့ချုပ်ညံ့ရာဖြစ်တဲ့အသင်္ခါရတအနိစ္စအနိဗ္ဗာန်ကြီးကိုမိမိလည်းမျက်မှောက်ပြုတယ်ဘာဝကတွေကိုလည်းမျက်မှောက်ပြုနိုင်အောင်မဂ်ကင်ရှင်ပါကြည်စင်တရားတွေကိုစနစ်တကျဆက်မှတ်ပေးသွားဒီလိုဆိုရင်လည်းအဲ့ဒီအသိဉာဏ်ကိုလည်းအလွန်ကြီးကျယ်မြင့်မြတ်တဲ့အသိဉာဏ်လို့မပြောနိုင်ဘူးလားပြောနိုင်တယ်အဲ့ဒီအသိဉာဏ်တွေဒီနေ့ယောဂီသူတော်ကောင်းတွေကြိုးစားအထောက်ကြမယ်ဆိုရင်ရနိုင်တဲ့အခွင့်အရေးမရှိဘူးလားရှိကြပါလေသူများတန်သမီးကျွန်းခန္ဓာနဲ့အဲ့ဒီသာသီအဲ့ဒီအသိဉာဏ်တွေကိုရအောင်ကြိုးစားရတဲ့ပရင်းကံကောင်းဟင်နည်းနည်းလေးပဲပြောတယ်နော်ဂရင်ကောင်းမှန်းတော့ဘုန်းကြီးမကြားလိုက်တော့ဘူးနော်ကဲဒါကြောင့်မဟာန္တေတတိပဋ္ဌာန်နေပရိက္ခဏတိတိမဟာပညာကြီးကျယ်မြင့်မြတ်တဲ့တတိပဋ္ဌာန်တရားတွေကိုညာနဲ့ပိုင်းခြားယူတတ်တဲ့အတွက်ဘုရားရှင်ဒီကြီးကျယ်မြင့်မြတ်တဲ့ဉာဏ်ပညာရှိတဲ့သူတော်ကောင်းဖြစ်ပါတယ်တစ်ချက်မဟာန္တေသမ္မာပဋ္ဌာန်နေပရိက္ခဏတိတိမဟာပညာကြီးကျယ်မြင့်မြတ်တဲ့သမ္မာပဋ္ဌာန်တရားတွေကို ညာနဲ့ပိုင်းခြားယူတဲ့သောကြောင့်လည်းဘုရားရှင်ဒီကြည်ကျမြင့်မြတ်တဲ့မဟာပညာရှိတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အလွန်ကြည်ကျမြင့်မြတ်တဲ့ပညာရှိတယ်။တမဗရံဗရဏပါရှိလေ၄ပါးမဖြစ်ပေါ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်ကြိုးစားအထောက်ချင်းနံပါတ်၁နော်ဖြစ်ပေါ်ပြီးတဲ့အကုသိုလ်တွေကိုပယ်နိုင်အောင်ကြိုးစားအထောက်ချင်းနံပါတ်၃မဖြစ်ပေါ်သေးတဲ့ကုသိုလ်တွေကိုဖြစ်ပေါ်လာအောင်ကြိုးစားအထောက်ချင်းနံပါတ်၄ဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေကိုတိုးပါအောင်ကြိုးစားအထောက်ခြင်းနဲ့အထောက်ပုံကဏ္ဍနည်းရှိလဲ၄နည်းမဖြစ်ပေါ်သေးတဲ့အကုသိုလ်တရားတွေကိုမဖြစ်အောင်ကြိုးစားအထောက်ရမယ်ဆိုတာကဘာပြောတာလဲသန္တရာတစ်ချောင်းမှာသရဝတ္တဥရဲ့သန္တာမှာမဖြစ်ဘူးတဲ့ကိလေသာဆိုတာကတော့မရှိသကောင်းပါဘူးဘာဖြစ်လို့လဲသန္တရာခီးဆိုတာကသိရှိတယ်နော်ဒီနေရာမှာဘာပြောတာလဲမေးတော့ဒီဘဝမှာမဖြစ်သဘူးတဲ့ကိလေသာကိုသာပြောလို့ရင်ဖြစ်တယ်ဒီတော့နည်းနည်းလေးရှင်းအောင်ထပ်ပြောရင်ဒီဘဝမှာအိမ်တော်ပြုတဲ့အကုသိုလ်မဖြစ်ဘူးသေးဘူးဆိုရင်အဲ့မဖြစ်ဘူးတဲ့အကုသိုလ်တွေကိုနောက်ထပ်မဖြစ်အောင်သာကြိုးစားပါမဖြစ်အောင်သာကြိုးစားပါဆိုတော့ဘာပြောတာလဲအိမ်တော်မပြုပါနဲ့ထားပြောတယ်ဟုတ်တယ်မလားမဖြစ်ဘူးတဲ့အကုသိုလ်တွေနောက်ထပ်မဖြစ်အောင်သာကြိုးစားဖြစ်ပြီးတဲ့အကုသိုလ်မှန်ခဲ့ရင်လည်းအဲ့ဒီအကုသိုလ်ဘာလုပ်ရမလဲပင်းနေအောင်သာကြိုးစားပါဆိုတော့ဘာလုပ်ရမလဲစွန့်သာစွန့်လိုက်ဟုတ်တယ်မလားဒါကအရှင်းဆုံးပဲမစံမဲ့ပိတ်ကပ်ပြီးတကယ်ရှိတော့ရပါမလားမရတော့ဒီမညံဖုန်ညာနိဗ္ဗာန်ရအောင်မလားမရနိုင်ဘူးဟုတ်တယ်မလားကဲအဲ့ဒီကျွမ်းသာအထုံမဲ့ကဲတပိတော့ကမဖြစ်ပေါ်သေးတဲ့အကုသိုလ်တွေလည်းမဖြစ်အောင်ဖြစ်ပေါ်ပြီးတဲ့အကုသိုလ်တရားတွေလည်းပင်နေအောင်တပိတော့ကကြိုးစားခြင်းနဲ့ဆရာဆိုတော့ဘာလုပ်ရမလဲခုနကတတိပ္ပံ၄ပါးပြန်ကျင့်ရပါဟုတ်တယ်မလားဒါအချုပ်ပဲနော်ကဲမဖြစ်ပေါ်သေးတဲ့ကုသိုလ်တရားတွေလည်းဖြစ်အောင်ဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေတို့ပေါ့ဒီဘမှာမိမိကအတိတန္တရာဆက်ဆက်မှာအရိယာမဉ္ဇဉ်ဖွဉ္ဇဉ်ကလွှဲရင်ပေါ့နော်။ကျန်နေတဲ့ကုသိုလ်တရားတွေကတော့မြတ်သောအဖြစ်ဖြစ်တတ်ပါတယ်။အဲဒါဒီဘမှာမဖြစ်သေးတဲ့ကုသိုလ်တရားတွေရှိခဲ့ရင်ဆိုတော့ဥမာဇံမရသေးဘူးဇံကုသိုလ်တွေမဖြစ်ဘူးသေးဘူးဆိုရင်ဖြစ်အောင်ကြိုးစားပါ။ဝိပဿနာဉာဏ်ကြီးဝိပဿနာကုသိုလ်တွေမဖြစ်ဘူးသေးဘူးဆိုရင်ဖြစ်အောင်ကြိုးစားပါ။မဉ္ဇဉ်ကုသိုလ်တွေမဲ့ကုသိုလ်တရားတွေမဖြစ်ဘူးသေးဘူးဆိုရင်ဖြစ်အောင်ကြိုးစားပါနော်။အဲဒါမဖြစ်ဘူးသေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်လာအောင်နောက်တစ်ခုဖြစ်ပြီးနေတဲ့ကုသိုလ်တရားတွေကိုလည်းတိုင်းတဲ့အလွန်တိုးပေါအောင်ကြိုးစားခြင်းနဲ့ဆိုရင်ဘယ်လိုကြိုးစားရမလဲတတိပဌံ၄ပါးပြန်ကျင့်ရပါနော်အတူတူပဲနော်ဒီတော့တတိပဌံ၄ပါးကျင့်တဲ့အချိန်ခါမှာယောဂဝတ္ထပုဂ္ဂိုလ်ရဲ့စိတ်ဓာတ်ကဘယ်လိုစိတ်ဓာတ်ရှိရမလဲမဖြစ်သေးတဲ့အကုသိုလ်တရားတွေကိုငါမဖြစ်အောင်ကြိုးစားမယ်ဖြစ်ပြီးတဲ့အကုသိုလ်တရားတွေကိုလည်းငါပင်နိုင်အောင်ကြိုးစားမယ်မဖြစ်သေးတဲ့ကုသိုလ်တရားတွေငါတဏ္ဍာမှာမဖြစ်သေးတဲ့ကုသိုလ်တရားတွေကိုလည်းငါဖြစ်အောင်ကြိုးစားမယ်ဖြစ်ပြီးတဲ့ကုသိုလ်တရားတွေကိုလည်းငါတိုးပေါ်အောင်ကြိုးစားမယ်ဆိုတဲ့ဒီလိုပြင်းထန်တဲ့အာတာပိခေါ်တဲ့လုံလဝရိယရှိရမယ်အဲ့ဒီလုံလဝရိယမှာအင်္ဂါ၄ရခြံရံထားရမယ်ဘာအင်္ဂါ၄ရလဲအယိုကျွင်းစေအရေးကျွင်းစေအကြောကျွင်းစေအသားအသွေးတွေအကုန်ခန့်ချောက်ခြင်းခန့်ချောက်ပါစေယောက်ျားတို့ရဲ့ဇွဲလုံလဝရိယအမျိုးသမီးတို့ရဲ့ဇွဲလုံးလဝရိယနဲ့ရနေတဲ့အရာမှန်ခဲ့ရင်ငါနောက်ကိုဘယ်တော့မှမဆုံးဘူးဆိုရက်ဒီလိုအင်္ဂါ၄ပါးခြံရံထားတဲ့ဝရိယနဲ့ကျူစားရမယ်အဲ့ဒါဟာသမ္မပဒံဝရိယတွေပဲနော်ကဲအဲ့ဒီသမ္မပဒံဝရိယတွေကိုဘုရားရှင်ကပိုင်းခြားပြီးညာနဲ့ယူတတ်တယ်ပိုင်းခြားပြီးယူတတ်တဲ့ဒီပညာကိုလည်းကြည်ကျင်မြင့်မြတ်တဲ့ပညာလို့ခေါ်ပါတယ်ဘာကြောင့်လဲဤကအကုသိုလ်လို့သိဖို့လွယ်ပါမလားမလွယ်ပါဘူးဒီနေ့ဥဒ္ဓေဗုဒ္ဓဘာသာကလွှဲရင်တခြားဘာသာတွေမှာမြတ်သောအဖြစ်ဤကကုသိုလ်ဤကအကုသိုလ်လို့သိဖို့အမတန်နဲ့ခက်ခဲတယ်အကုသိုလ်ကလည်းကုသိုလ်လို့ထင်ရင်ထင်တယ်ကုသိုလ်ကလည်းအကုသိုလ်လို့ထင်ရင်ထင်နေပါတယ်ဘုရားရှင်ကဲ့သို့ဂဂနနာပမိန်ချမ်းချမ်းသိတတ်တဲ့ဉာဏ်ပညာမျိုးရှိလားမရှိဘူးဒီအကုသိုလ်တွေကိုဘယ်လိုပယ်အောင်ဘယ်လိုပယ်နိုင်အောင်ကြိုးစားရမလဲဒီအကုသိုလ်တွေကိုဒီကုသိုလ်တရားတွေကိုတို့ပါလာအောင်ဖြစ်ပေါ်လာအောင်ဘယ်လိုကျွတ်ရရမယ်ဆိုတဲ့နည်းစနစ်တွေကိုလည်းဘုရားရှင်ဒီပိုင်းခြားပြီးသိတယ်။ဒါကြောင့်ဒီသမ္မပဒံ၄ပါးကိုလည်းပိုင်းခြားယူတတ်တဲ့ဉာဏ်ပညာကိုမဟာပညာလို့ခေါ်ပါတယ်။ကဲတတိပဒံက၄ပါးသမ္မပဒံက၄ပါးပေါင်းလိုက်တော့ဘယ်နှပါးကြည့်ပါ့မလဲ၈ပါးမှတ်ထား။ဘုရားရှင်ပရိက္ခသုံးပုံမှာဟောနေတာဒီတရားတွေကြီးပဲနော်။နောက်တစ်ခုမဟန္တေအတိပါတေပရိက္ခနာတိတိမဟာပညာမဟန္တေအတိပါတိကျင့်ကြင်မြင့်မြတ်တဲ့အတိပါတရား၄ပါးတို့ကိုပရိက္ခဏတိညာဖြင့်ပိုင်းခြားယူတတ်၏အတိတသမထို့ကြောင့်မဟာပညာမဟာပညာမိ ကြည်ကျင်မြင့်မြတ်နေတဲ့အဋ္ဌိပါတရား၄ပါးကိုညာနဲ့ပိုင်းခြားယူတတ်တဲ့အတွက်ကြောင့်လည်းဘုရားရှင်ဒီမဟာပညာကြည်ကျင်မြင့်မြတ်တဲ့ပညာရှိသူတော်ကောင်းဖြစ်ပါတယ်အဋ္ဌိပါ၄ပါးကပါလေသန္တာဝရိယစိတ်ဓာတ်ဝိမန္တခဏခုလေ၄ခုအဋ္ဌိဆိုတာကသူကတကူသို့မဟုတ်လောရင်သန္တာအလုံးလုံးအလုံးစုံကိုပြည်စည်ပြည့်စုံစေတတ်တဲ့အခြေခံအကြောင်းရင်းတရားတွေလို့ဆိုလိုပါတယ် အဋ္ဌိပါဒနော်မိမိတို့ကဘာလိုခြင်းလဲလိုခြင်းတာကိုပြည်စည်စေတတ်တဲ့အခြေခံအကြောင်းရင်းတရားတွေလို့ဆိုလိုတယ်သို့မဟုတ်တကူလိုခြင်းနေတဲ့တကူအမျိုးမျိုးအဲ့ဒီတကူအမျိုးမျိုးကိုပြည်စည်ပြည့်စုံစေတတ်တဲ့အခြေခံအကြောင်းရင်းတရားတွေပဲဘာတွေလဲသန္တတဝရိယတဝိမာနခေါ်တဲ့ပညာစိတ်ဓာတ်ပေါင်းလိုက်တော့ဘယ်နှခုလဲ၄ခုသန္တဝတ္တကိဏမကမ္မနာတိစတိ
ဆန္ဒရှိနေတဲ့ပုဂ္ဂိုလ်မှာဘယ်အမှုမှမဆိုမပြီးမရှိဘူးပြီးကိုပြီးရမယ်လူချင်းနဲ့ဆန္ဒတက်ကပြင်းပြထန်ထန်ရှိရမယ်တပည့်တော်ကတော့ဘုရားဆင်းရဲလောက်ပဲအားလို့ပါဟုတ်တော့တပည့်တော်ကတော့တလားလောက်ပဲအချင်းရတယ်ဘုရားအဲ့ဒီဆန္ဒတက်မျိုးဟုတ်သလားမဟုတ်ပါဘူးသူကအလွန်ပြင်းထန်တဲ့ဆန္ဒတက်ရှိရမယ်ဝရိယခုနကပြောခဲ့ပြီးပြီအယိုးကျင်းစေအယေးကျင်းစေအကြောကျင်းစေအသားသူတွေအ
င်းနဲ့အရာမှန်ခဲ့ရင်ငါနောက်ကိုဘယ်တော့မှမဆုပ်ဘူးဒီထက်မှများအယိုးပဲကြံတဲ့ပုဂ္ဂိုလ်ဘယ်နှယောက်များရှိဟမ်အရင်ပဲကြံတဲ့ပုဂ္ဂိုလ်အကျိုးပဲကြံတဲ့ပုဂ္ဂိုလ်အသားသေးတွေအကုန်ခန့်ချောက်သွားတဲ့ပုဂ္ဂိုလ်ဘယ်နှယောက်များရှိမရှိသေးပါဘူးဘာလို့နောက်ဆုံးချင်ဟမ်နောက်မဆုပ်ပါဘူးတဲ့သူကဟုတ်တယ်မလားဝရိယအမတန်ပြင်းထန်ရင်ဝရိယဝတ္တကိဏမကမ္မနတိသတိဝရိယရှိနေတဲ့ပုဂ္ဂိုလ်ဘယ်မှုမဆိုမပြီးပဲရှိမလဲပြီးကိုပြီးရမယ်စိတ်တက်ကဒီလိုပြင်းပြင်းထန်ထန်ထားနော်နောက်တစ်ခုဝိမန္တဝရိယရှိုံနဲ့တော့မပြီးသေးဘူးဝိမန္တပညာဉာဏ်ရှိဖို့လိုတတ်ဘာကိုပညာခေါ်တယ်ဒီဘိုင်းလေးကတော့နည်းနည်းမာမဒိဋ္ဌိဆိုတဲ့သက္ကလုံလေးနဲ့ကပ်ပြောမှပုံနှမ်းနေမယ်နော်ဘုရားရှင်ကဒီသစ္စာလေးပါသိတဲ့နေရာမှာသမ္မာဒိဋ္ဌိဆိုတဲ့နာမည်နဲ့ဒီပညာကိုဟောထားပါတယ်ဘာကိုသမ္မာဒိဋ္ဌိခေါ်လဲဒုက္ခဉာဏ်ဏဒုက္ခသမုဒိယဉာဏံဒုက္ခနိရောဓိဉာဏံဒုက္ခနိရောဓဂ ामि နိယပရိပရာယဉာဏံဆိုပြီး၄ချက်ဟောထားတယ်ဒုက္ခသစ္စာသိတဲ့ဉာဏ်သည်သမ္မာဒိဋ္ဌိသမုဒိယသစ္စာသိတဲ့ဉာဏ်သည်သမ္မာဒိဋ္ဌိနိရောဓသစ္စာသိတဲ့ဉာဏ်သည်သမ္မာဒိဋ္ဌိမဂ္ဂသစ္စာဒုက္ခချုပ်ချာနိဗ္ဗာန်သို့ရောက်ချောင်းကျင့်စဉ်လို့ခေါ်ဆိုအပ်တဲ့မဂ္ဂသစ္စာကိုသိတဲ့ဉာဏ်သည်သမ္မာဒိဋ္ဌိသမ္မာဒိဋ္ဌိဘယ်နှမျိုးလဲ၄မျိုးသန္တာဝဇိယဒုက္ခမှာထွံ့မြောက်ကြောင်းဖြစ်တဲ့ဉာဏ်ပညာကအဲ့သမာဓိဟိလင်းမျိုးသာဖြစ်ပါတယ်။တခြားတခြားပညာတွေဟာသန္တာဝဇိယဒုက္ခမှာထွံ့မြောက်ကြောင်းမဟုတ်ကြပါဘူးနော်။သန္တာဝဇိယဒုက္ခမှာထွံ့မြောက်ကြောင်းဖြစ်တဲ့ဒီဉာဏ်ပညာရှိဖို့လိုအပ်တယ်။ဒီလိုဆိုရင်ဒုက္ခသစ္စာအမြင်ရနေတဲ့ဥပါဒနဲ့ခန္ဓာ၅ပါးကိုသိထားပြီးဖြစ်ဖို့မလိုဘူးလား။လိုအပ်တယ်။အဲ့ဒီဉာဏ်ပညာရှိနေရင်လောအင်းဆန္ဒတွေပြီးပါလိမ့်။ဒကမကြီးတွေဘာလို့ခြင်းလဲ။ဒကမကြီးတွေဘာလို့ခြင်းလဲ။လိုချင်တဲ့အကုန်ပြည့်တယ်ဒီလိုတော့က16နှစ်အရွယ်အမြဲနေခြင်းနဲ့ရတယ်ဘာဖြစ်လို့ရတယ်16နှစ်အရွယ်အမြဲတည်နိုင်တဲ့နတ်ပြည်ကိုရောက်ပါမြမပြည်ကိုသာရောက်ပါဒီလိုတော့နတ်ပြည်တော့မသွားကြည့်ဘူးဗျာနာသားကြီးကတိတ်ပြီးတော့တစ်ဖက်မှာ900လောက်ရှိနေတယ်ဒီလိုတော့အလှည့်မရောက်နိုင်ဘူးဒီလိုတော့တိတ်မကျင်တော့ဘူးဟုတ်တယ်မလားဒါကြောင့်တချို့ကနတ်ပြည်မသွားကြည့်ဘူးတဲ့အဲဒီလိုမသွားကြည့်ရတယ်မြမပြည်သွားဟိုမှငမူးလည်းတယောက်မှမရှိဘူးဟုတ်တယ်မလားမြမပြည်ဆိုတဲ့အကျိုးတရားကိုလိုချင်နဲ့မရဘူးလားညာဒီပညာကရအောင်ကိုယ်ဆောင်ပေးနိုင်တယ်အဲ့ဒီပညာဒီထဲမှာဇာဏတမာဓိဋ္ဌိဆိုတာကအဲ့ဒီဒုက္ခသစ္စာအမြင်ရနေတဲ့ခန္ဓာ၅ပါးကိုသိတဲ့အထက်မှာဇာဏတမာဓိဋ္ဌိလည်းပါပါတယ်ဘာဖြစ်လို့လဲသံခိတိနာပိစုပါဒနဲ့ခန္ဓာဒုက္ခဆိုတဲ့ဥပါဒနဲ့ခန္ဓာ၅ပါးတည်းမှာဒီဇန်တရားတွေလည်းအကျုံးဝင်နေတယ်သူတို့ကဒုက္ခသစ္စာတရားပဲအဲ့ဒီဒုက္ခသစ္စာအမြင်ရတဲ့ဒီဇန်တရားတွေကိုသာမိမိကရအောင်ကြိုးစားပါမိမိမျှော်လင့်တောင့်တနေတဲ့၁၆နှစ်အရွယ်အမြဲတည်ရမယ်ဘဝဘလောက်ထိတည်မလဲ။ကဘာပေါင်း18000အထိတည်နိုင်တဲ့ဘဝတွေရနိုင်တယ်။နေခြင်းခဲ့ရင်နေခြင်းခဲ့ဟုတ်တယ်မဟုတ်လား။တလင်းကနှစ်လောက်၊ဆယ်နှစ်ဆင်းကနှစ်လောက်ဒီလောက်တည်မဲ့သဘောမျိုးမဟုတ်ပါဘူးနော်။ကဘာပေါင်း16000အထိဟိုဘက်ကအကင်ရင်များအာဂဏိဒမြမပြီရောက်ခဲ့ရင်ကဘာပေါင်း16000အထိ18000အထိတည်နေနိုင်တဲ့သဘောရှိပါတယ်နော်။ဒီတော့ဒီလိုအသိဉာဏ်တွေဟာသမာဓိတွေကိုအခြေခံပြီးတော့ဒီလိုအကျိုးတရားတွေလွတ်လပ်တောင့်တချက်တွေအလုံးပြေဝသွားတာဖြစ်တယ်။နောက်တစ်ခုကတော့စိတ်တည်တည် ပါဒတ်နော်သိဒ္ဓသိဒ္ဓကမြင့်ထန်နေကမယ်ဆိုရင်ပေါ့နော်ဘယ်ရမယ်ဆိုမပြီးပဲမရှိပါဘူးပြီးတယ်သိဒ္ဓတည်းကနောက်ကိုတွန့်ဆုတ်နေမယ်ဆိုလို့ရှိရင်ကဒီကောင်းမှုကုသိုလ်ကြီးလုပ်ငန်းရည်မှာအောင်မြင်မှုရှိပါမလားသိဒ္ဓတည်းကျဆင်းနေပြီခက်တာပဲဗျာဆင်းရဲလို့လည်းရှိတော့ဘူးနမိတ်ကလည်းမပေါ်ဘူးတရားအထောက်အကူစိတ်ကလည်းကောင်းကောင်းမငြိမ်ဘူးတော်ကြနမိတ်ကလည်းပျောက်သွားပြန်ပြီသိညပါရဲ့ဗျာစိတ်တည်းကကြာဆင်းကုန်ပြီဟုတ်တယ်မလားစိတ်တည်းလျှော့ကြသွားရင်ကအောင်မြင်မှုရနိုင်မလားမရနိုင်ဘူးစိတ်တည်းကတော့ပြင်းထန်တယ်နော်စိတ်တည်းသိခိုင်မှတောင်းတင်းဖို့လိုတယ်ပြင်းထန်ဖို့လိုတယ်အဲ့ဒီစိတ်တည်းလောကီဆန္ဒအလုံးကိုပြေဝဇင်းနိုင်တဲ့ကြွားအားရှိဗြမမြေရောက်ချင်းဗြမမြေကိုရောက်စေနိုင်တဲ့ကြွားရင်ဒီစိတ်တည်းမှရှိစိတ်တန်ဒန်တန်ဒုက္ခဝဟံသိတဲ့ကိုယဉ်ကျေးသင်ွေအောင်သာဆုံးပါပါယဉ်ကျေးသင်ွေနေတဲ့ဒီစိတ်ဓာတ်ဒီချမ်းသာဒုက္ခအမျိုးမျိုးကိုရောက်ဆောင်ပေးနိုင်တယ်ဘုရားဟောလူချမ်းသာအလိုရှိရင်ရတယ်နတ်ချမ်းသာအလိုရှိရင်ရတယ်ယမချမ်းသာအလိုရှိရင်လည်းရနိုင်တယ်နိဗ္ဗာန်ချမ်းသာအလိုရှိရင်လည်းရနိုင်တယ်ဒါပြင်းနဲ့ရဖို့ရန်အတွက်ဘာလုပ်ရမလဲဒီစိတ်ဓာတ်ကိုယဉ်ကျေးသင်ွေအောင်ဆုဆုံးမှထပ်ဖို့တော့လိုတယ်ယဉ်ကျေးမှုမရှိဘူးဘာပြောရလဲသိတဲ့တည်းယဉ်ကျေးသင်ွေးမှုမရှိဘူးဆိုတာကရာဂဒေါသမောဟမာမနာအိတ်တာမစ္စနိယအစရှိတဲ့ကိလေသာတရားစိုးရဝင်ပြီးနှောက်ယှက်နေတဲ့တန်ချက်ကိုခံနေရတဲ့စိတ်ဓာတ်ဒီယဉ်ကျေးသင်ွေးနေတဲ့စိတ်ဓာတ်မဟုတ်ဘူးအဲ့ဒီတရားစိုးရအနှောက်ယှက်မခံရအောင်ဘာလုပ်ရသလဲသမထဖြင့်သီလဖြင့်နှိပ်ကွရမယ်နေရာမှာသီလဖြင့်ဒီစိတ်ဓာတ်ကိုနှိပ်ကွပေးရတယ်သမာဓိနဲ့နှိပ်ကွရမယ်နေရာမှာသမာဓိဖြင့်နှိပ်ကွပေးရတယ်ဝိပဿနာဉာဏ်ပညာဖြင့်နှိပ်ကွရမယ်နေရာမှာဝိပဿနာဉာဏ်ပညာဖြင့်နှိပ်ကွပေးရတယ်ဒီနေ့အသိဉာဏ်နဲ့မဉာဏ်ဖြင့်နှိပ်ကပေးရမယ်။နေရာမှာမဲ့ပညာဖြင့်နှိပ်ကပေးရပါတယ်။အဲဒီလိုအသိဉာဏ်နှိပ်ကနှိမ်ခဲ့မယ်ဆိုလို့ရှိရင်ဒီစိတ်ဓာတ်ကယဉ်ကျေးသိမ့်ွေသွားတဲ့စိတ်ဓာတ်တစ်ခုဖြစ်မယ်။ကိလေသာအနာစာရီဖြူစင်သွားတဲ့စိတ်ဓာတ်တစ်ခုဖြစ်မယ်။ကိလေသာအနာစာရီဖြူစင်တန်ရှင်းသွားတဲ့ဒီစိတ်ဓာတ်ကဘာဖြစ်မလဲ။စိတ်တန်ဒန်တန်ဒုက္ခဝဟံအမိအဝယဉ်ကျေးသိမ့်ွေတဲ့စိတ်ဖြစ်မယ်။အမိအဝယဉ်ကျေးသိမ့်ွေနေတဲ့ဒီစိတ်ဓာတ်ဒီချမ်းသာဒုက္ခအလုံးကိုလက်ဆောင်ပေးနိုင်တယ်။နောက်ထပ်ဘယ်တော့မှမအိုးရတဲ့နောက်ထပ်ဘယ်တော့မှမနာရတဲ့နောက်ထပ်ဘယ်တော့မှမသိရတဲ့နောက်ထပ်ဘယ်တော့မှပြိသန္တိမနေရတဲ့နိဗ္ဗာန်ကိုရသည့်အထိကျေစုပြုပေးနိုင်တယ်။ဒီလိုဆိုရင်ဒီစိတ်ဓာတ်ကိုဖြူစင်တန်ရှင်းအောင်ပြုလုပ်ဖို့မကောင်းဘူးလား။ဒီနေရာမှာဆိုင်ပုဂ္ဂလိတခုထိတ်ထားတယ်ဖတ်ကြည့်ပါလား။သစိတ်ဓာတ်ပရိယောတပနံဧတံဗုဒ္ဓနာသာသနံ။ဟုတ်သိကောင်းမိမိစိတ်ကိုအရတ္တမရည်စင်ဖြင့်ဖြူစင်အောင်စင်ကြောတုတ်တင်ပါအရတ္တဖို့ရည်စင်ဖြင့်ဖြူစင်အောင်စင်ကြောတုတ်တင်ပါဒီလိုစင်ကြောတုတ်တင်ဖို့ရန်အတွက်ဆုဆုံးမှခြင်းသည်တဆူတည်းသောဘုရားရှင်ရဲ့ဆုဆုံးမှကြဟုတ်လားမဟုတ်ဘူးဣတံဗုဒ္ဓနာသာသနာသမ္မာသမ္ဗုဒ္ဓခင်ဗျာပါလို့သတိမကပြောတော်မူပြီးတဲ့သမ္မာသမ္ဗုဒ္ဓဘုရားရှင်တိုင်းဘုရားရှင်တိုင်းဆုဆုံးမှတဲ့ဆုံးမှခြင်းပဲဒီနေ့မှာတော့ပါပါလေသဗ္ဗဘဗတာအကရဏကုသလသုပါသမ္ပတာသစိတပရိယောတပနဧတံဗုဒ္ဓနာသာသနံသဗ္ဗဘဗတာအကရဏမကောင်းမှုမှန်တယ်မြတ်ဘာမှမပြုပါနဲ့ရှင်းရှင်းလေးသိမြန်ခက်ကြလားနားလေကြလားမလဲဘူးလားလဲပါတယ်အဲ့ဒီနားလေတာတော့ခက်နေတယ်နားလေတာခက်တယ်ဆိုတာကပါပြောတာဒီငွေကြီးတွေသိပါတယ်ဘုန်းကြီးဒီလောက်ပြောရင်တော့အလုံးနားလေပါတယ်နော်သိမညံ့ပါဘူးနာလေရနာနဲ့သူကမလိုက်နာတာခင့်နေတယ်ဟုတ်တယ်မဟုတ်လားသဗ္ဗပပတအကရဏမကောင်းမှုမှန်တယ်မြမပြုတ်ပါနဲ့ကုသလသုပ္ပသံဃာကုသိုလ်တရားမှန်တယ်မြပြည်စည်းပြည့်စုံအောင်ကျူစာအထုပ်ပါသစိတပရိယောဓဗနမိမိရဲ့စိတ်ကိုအရတ္တမဲ့အရတ္တဖို့ရည်စင်ရသည့်တိုင်အောင်ရည်စင်တို့ဖြင့်သင်ကျင်အောင်ဆင်ကြောတုတ်တယ်မှာရှင်းရှင်းလေးပဲနော်သိကောင်းတယ်အဲ့ဒီစိတ်ဓာတ်ကောသာဒီလိုဖြူစင်တန်ရှင်းအောင်လုံနိုင်ရင်ဒီစိတ်ဓာတ်ကချမ်းသာဒုက္ခအမျိုးမျိုးကိုရသံပင်နိုင်နေ။ဒါကြောင့်မိမိရဲ့လိုလတောင့်တခြင်းအလုံးကိုပြည့်စုံစေတတ်တဲ့အခြေခံအကြောင်းရင်းတရားဘယ်နှခုရှိလဲ ?4 ခု။နံပါတ်1သံဃာ။နံပါတ်2ဝရိယ။နံပါတ်3ဝိမာန်တခေါ်တဲ့ပညာ။နံပါတ်4စိတ်နော်။အဲ့ဒီတရား4ခုရှိရမယ်။ဒါဟာဘောဓိပက္ခိယဘောဓိခေါ်တဲ့မဉ္ဉံရဲ့အသိအပင်ဘက်တော်သားတွေပဲ။မဉ္ဇဉ်ကိုမိမိတို့ကလိုချင်ဒီအသိအပင်ဘက်တော်သားတွေကိုမိမိတို့တန်တန်ယုံနာအစင်မှာဖြစ်ပေါ်လာအောင်မိမိတို့ကစူးစမ်းရှာဖွေဖို့မလိုဘူးလားလိုရတယ်အထူးသဖြင့်တော့ဒီနေရာမှာအရိယာမင်းရှင်တွဲနေတဲ့သန္ဓဝရိယစိတ်ဝိမာန်တွေကိုဘုရားရှင်ကတော့အထွတ်ထိပ်ထားပြီးတော့ဟောနေပါတယ်တော်တော်လဲ ဝိပဿနာဉာဏ်ကဲ့သို့လောကီဉာဏ်တွေနဲ့ရှင်းတွင်းနေတဲ့သန္တဝရိယစိတ်ဝိမာန်တွေဟာလည်းအထောက်အကူပြုတံတလို့ပြုပါတယ်နော်ကဲရှင်းသွားအောင်မဟာန္တာနိဣန္ဒြိယာနိပရိက္ခဏာတိတိမဟာပညာကြီးကျယ်မြင့်မြတ်တဲ့ဣန္ဒြေတွေကိုဉာဏ်ဖြင့်ပိုင်းခြားယူတတ်တဲ့အတွက်ကြောင့်လည်းမဟာပညာဆိုတဲ့နိဗ္ဗာန်သွားတဲ့နေရာမှာမိမိရဲ့စိတ်အစဉ်ကိုနိဗ္ဗာန်သွားတဲ့မဂ်ခင်ရှင်းပါဆိုတဲ့လမ်းကြောင်းကနေဘေးကိုတင်းဆောင်ပြီးကြမတော့အောင်ထိမ့်ချုပ်ထားနေတဲ့စွန့်အင်ကြီးဘယ်နှခုရှိလဲငါ့ကိုဣန္ဒြေ၅ပါးလို့ခေါ်တယ်။ဒါရင်လေတဏ္ဍာဝရိယတတိသမာဓိပညာဘယ်နှခုလဲငါ့ကိုစိတ်အစဉ်ကိုထိမ့်ချုပ်ပေးရတရားကတော့ထိုင်နေတယ်ဗျာစိတ်တွေကလည်းထွက်လိုက်တာဖမ်းလို့ကိုမမိဘူးလာပြန်ပြီးနောက်တယောက်ကလည်းဘယ်လိုလုပ်ရှိအောင်မှလည်းမသိဘူးပြစိတ်ကလည်းအာရုံထွက်တယ်ဟောစိတ်အစဉ်ကိုထိမ့်ချုပ်နှိုင်တဲ့စွန့်အင်တွေယော့လာမယော့ဘူးလားယော့နေနော်ဗရာတရားကယောနေရင်လည်းစိတ်ကထွက်တယ်ဝရိယရင်ယောနေနေရင်လည်းစိတ်ကထွက်နေတယ်တဏိကယောနေနေရင်လည်းစိတ်ကထွက်တယ်သမာဓိကယောနေနေရင်လည်းစိတ်ကထွက်တယ်ပညာကယောနေနေရင်လည်းစိတ်ကထွက်တယ်ဒီလိုနမူနာလေးနည်းနည်းတစ်ခုနားထောင်ကြည့်ပါလားဝင်လေထွက်လေအာနာပါနရှုပြီဆိုကြဆိုနော်အာနာပါနကိုရှုလိုက်တဲ့အချိန်ခါမှာဒီလိုဝင်လေထွက်ရင်ရှိအောင်နဲ့ဇန်ရတယ်ဆိုတော့ဟုတ်ပါမလားတန်တရားရှိဖြစ်မှဖြစ်နေပါမလားတန်တရားရှိဒီလိုဆိုရင်တရားတရားကောင်းပါမလားအမကောင်းတော့သူကယော့သွားပြီတရားတရားတွေသိယော့နေတဏ္ဍာရကဖြစ်ကုန်ဖြစ်ရမယ်ဘုရားဟောတာဘုရားဟောတာဖြစ်လို့ဟောတာဘုရားကိုတကယ်တမ်းယုံကြည်တဲ့စိတ်ကဘုရားဟောနေတဲ့တရားပေါ်မှာတကယ်ယုံကြည်တဲ့စိတ်ကဖြစ်ရမယ်တချို့ပုံကိုယ်ရင်းပေါ့လေဒီဌာနရောက်လာတကယ်အထုတ်လိုက်တဲ့အချိန်ကကျတော့အောင်မြင်မှုအထိုက်လျောက်ရပါတယ်ကံဆုံးသည့်တရားအောင်မြင်တယ်လို့မဆိုလိုပါဘူးအထိုက်လျောက်ရတယ်အဲ့ဒီခါကျတော့မှသူတို့ကဖွင့်ချောက်တယ်တပည့်တော်လည်းဘုရားငကိုကဘုရားတော့ဟောနေတဲ့တရားတွေအပေါ်မှာတပည့်တော်ကနည်းနည်းလေးအထင်မှားနေတယ်တန်မြတ်တွေကလည်းရှိနေတယ်ခုတော့တပည့်တော်တို့သဘောပေါက်သွားပါပြီဘုရားဆိုပြီးတော့ဝန်ဆန်တောင်းပန်ပြီးတို့ပြန်သွားကြနော်ဒီခေတ်မှာသူကစကားကဘယ်လိုဖြစ်နေလဲဆိုတော့ဒီခေတ်မှာဒီဇန်ကြီးကအထုလို့မရနိုင်တော့ဘူးဆိုတဲ့စကားတွေကတော်တော်လေးလွှမ်းမိုးသွားတယ်ဒီယုတ်ဒီနံကိုရှုလို့မရဘူးဆိုတဲ့စကားတွေကလည်းလွှမ်းမိုးနေတယ်